Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ဇန်နဝါရီလ18ရက်ကြာသပတေးနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်အစံလွှင့်နေပါပြီရှင်ကျွန်မစုမြတ်မော်မှာဒီညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံမြောက်ပိုင်းမန်ဘက်မြို့ကစားတောက်ဆန်တိုင်ရှိမှာအထူးခံဘုံခွဲသမား2ရဲ့တိုက်ခတ်မှုကြောင့် American နိုင်ငံသား4ဦးသေဆုံးသွားပါတယ်အမေရိကန်သမ္မတကတွေ့ဆုံလို့ဆက်မဲ့ Washington ခီးစဉ်အတွက်မြောက်ကိုရီးယားထိပ်တန်းရရှိတဲ့အားတရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီနေ့ပဲရောက်လာပြီး Washington ကိုဆက်လက်တွက်ခွာလာပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝင်းလိုင်နဲ့အတူညင်ညာပေးသွားမှာပါ
။ထိပ်တန်းသတင်းတွေညင်ညာပေးရင်တော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံကတင်ပို့တဲ့အိန္ဒိကအမျိုးအစားဆန်လုံးရှည်ကို EU ကအခွန်ကောက်တော့မှာကြောင်းဘယ်လိုတက်ရောက်မှုတွေရှိလာနိုင်ပါသလဲ။
high quality ဆန်တွေတင်ပို့နိုင်အောင်ပေါ့နော် high quality rice တွေပို့နိုင်အောင်လုပ်နေတဲ့အချိန်မှာဒီလိုအခက်အခဲတခုကြုံတွေ့ရတာတော့ကျွန်တော်တို့ဘက်ကဟိုရှင်ပြိုင်မှုကိုတော့ကြိုးစားရမယ်အနေအထားပို့ဖြစ်သွားတာပေါ့နော
်မြန်မာနိုင်ငံဆန်စပါးအသင်းချုပ်အထွန်းတွေတွင်မှုဖြစ်ပါတယ်အပြည့်အစုံကိုမကြခင်မှာကြားရပါမယ် NLD ပါတီဝင်အဖြစ်ကနေအပြီးတိုင်ထုတ်ခံရတဲ့အေယာဝတီတိုင်းဒေသကြီးလွှတ်တော်ဒုဥက္ကဋ္ဌတာဝန်ကိုလွှတ်တော်ကရုပ်သိမ်းမသိမ်းနဲ့ရခိုင်ပြည်နယ်မှာအစိုးရတပ်တွေနဲ့ရခိုင်လက်နက်ကိုင်တပ်တွေကြားဖြစ်နေတဲ့နောက်ဆုံးတိုက်ပွဲအကြောင်းတွေကိုညင်ညာကြားရမှာဖြစ်ပါတယ်မြန်မာနိုင်ငံကကျန်းမာရေးစနစ်ကိုဘလို့ပြုပြင်ပြောင်းလဲနေတယ်လဲဆိုတာသိရမယ်ကျန်းမာရေးကဏ္ဍဥအောင်ခင်ရဲ့တုံ့တက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာပါအခုအရင်ဆုံးတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းလှိုင်တို့ကညင်ညာပေးကြပါမယ်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းမန်ဘက်မြို့ကစားတောက်ဆန်တဆိုင်ရှိမှာအထူးခံဘုံခွဲသမား2ရဲ့တိုက်ခတ်မှုကြောင့်အမေရိကန်နိုင်ငံသား4ဦးသေဆုံးသွားပါတယ်တိုက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့တွေစီးရီးယားကနေပြန်လည်ရုပ်သိမ်းတဲ့အခါကျင်းဝမဲ့အလားအလာတွေပေါ်မှာလဲမိကုန်းတွေထွက်ပေါ်လာနေတာပါ IS စစ်သည်ချွတ်အဖွဲ့ကတော့မနေ့ကတိုက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသလိုကြေညာလိုက်တယ်လို့တိုက်ခတ်သူကစီးရီးယားနိုင်ငံသားဖွဲ့ဝင်2ဦးဖြစ်ပြီးကင်းလည်နေတဲ့အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုပြစ်မှတ်ထားခဲ့တာဖြစ်ကြောင်းလဲပြောဆိုခဲ့တာပါတကယ်မို့တွင်အမေရိကန်တပ်ဖွဲ့ဝင်2ဦးပေါ်ချင်းပြီးတည်ဆုံကြောင်းလဲမန်ဘစ်မြို့ကဆီယဝန်တွေက VOE ကိုပြောပါရတယ်။တရားရသူတွေကိုအိန္ဒိချင်းအီရန်နိုင်ငံကစီးကန်းတွေကိုပို့ဆောင်ခဲ့ကြောင်းလဲအမေရိကန်ကထောက်ခံမှုပေးထားတဲ့ Syria Democratic အင်အားစုဖွဲ့ကတာဝန်ရှိသူတွေကပြောပါရတယ်။ပောက်ကွဲမှုတွင်အမေရိကန်အရသာဝန်ထမ်း2ဦးနဲ့ကာဝေးဌာန Contract ဝန်ထမ်း2ဦးတို့တည်ဆုံကြောင်းလဲအမေရိကန်စစ်တပ်ကမနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။တကယ်မို့ကြောင်းအမေရိကန်တပ်ဖွဲ့ဝင်3ဦးလဲတရားရခဲ့ပါရတယ်။အမေရိကန်တပ်ဖွဲ့တွေပုံမှန်ကင်းလည်နေချိန်တိုက်ခတ်မှုဖြစ်ခဲ့ကြောင်းလဲအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့ပြောခွင့်ရသူကပြောဆိုခဲ့တာပါတိုက်ခတ်မှုဖြစ်ရနေရာကဗီဒီယိုတွေတပ်ပုံနေထဲမှာတော့အလောင်းတွေပြန့်ကျဲနေတာတွေသူတွေပေးချင်နေတဲ့နေရာတွေကိုလည်းတွေ့ရပါတယ်တိုက်ခတ်ခံခဲ့ရတဲ့နေရာအမေရိကန်နဲ့ညွန်မောင်းမဟာမိတ်တွေစုံလင့်ရှိတဲ့နေရာဖြစ်တဲ့ကြောင်းလဲအခင်းဖြစ်ရနေရာကကိုရန်တွေ့သူတွေကပြောပါတယ်တိုက်ခတ်မှုကြောင့်အရသာ10ဦးတက်မနဲ့တည်ဆုံကြောင်းလဲဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုထားပါတယ်
အစိုးရရန်တဲ့တချို့ရဆိုင်ထားတာတွေအဆုံးသတ်ပြီးအခုသတင်းပတ်အတွက်မှာပုံမှန်ပြန်လည်လက်ပတ်နိုင်ခြင်းမရှိဘူးဆိုရင်သမ္မတဒေါ်နယ်ထရန့်အနေနဲ့စီစဉ်ထားတဲ့နိုင်ငံတော်အခြေပြမင်းငွန်းကိုပြောကြားမယ့်ရက်ကိုရွှေ့ဆိုင်းတာဒါမှမဟုတ်စာနဲ့ပဲထုတ်ပြန်တာသူတို့မဟုတ်သမ္မတအင်ပြူတော်ကနေပဲပြောကြားတာမျိုးလို့သိတယ်လို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအပေါ်ထုတ်နေမှာပြောကြားလိုက်ပါတယ်နစ်စင်ကျင်းပမဲ့ဖြစ်တဲ့နိုင်ငံတော်အခြေပြမင်းငွန်းကိုစီစဉ်ထားတဲ့အတိုင်းဇန်နဝါရီလ29ရက်နေ့မှာပြုလုပ်ဖို့အတွက်လုံခြုံရေးအခြေအနေစိုးရိမ်စရာရှိနေကြောင်းပလိုစီကပြောပါတယ်အစိုးရရန်နယ်တချို့ရဆိုင်ထားတဲ့အထက်သမ္မတနဲ့သူ့မိသားစုကိုလုံခြုံရေးတာဝန်ယူပေးရတဲ့ Secret Service နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့အတွက်ရန်ပုံငွေတွေပါဖြတ်တောက်ခံထားတာကြောင့်သမ္မတထံပြပို့တဲ့စာထဲမှာပလုစီကရေးထားပါတယ်။သမ္မတထွန့်ရဲ့လုံခြုံရေးအဖွဲ့တွေဟာလည်းအစိုးရရန်နယ်တချို့စတင်ရဆိုင်တဲ့ဒီဇင်ဘာ22ရက်နေ့ကလေးကလစာမေးရပဲအလုပ်လုပ်နေကြရတာပါ။ဒါပေမဲ့သက်ဆိုင်ရာဌာနတွေဟာနိုင်ငံတော်အခြေပြမင်းကွန်းပြောကြားမဲ့အစီအစဉ်ကိုထောက်ပံ့ပေးဖို့ရန်နှုန်းပြည့်အစဉ်သင့်ဖြစ်နေကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးကာစတန်နီလ်ဆန်ကပြောပါတယ
်အမေရိကန်ကဦးဆောင်ပြီးအာဖဂန်တာလီဘန်တွေနဲ့ငြင်းချင်ဆွေးနွေးမှုတွေဆက်လုပ်နိုင်မှုပါကစ္စတန်နိုင်ငံကအရှိန်မြင့်ကြိုးပမ်းနေပါတယ်ဒါပေမဲ့လည်းဆွေးနွေးပွဲအောင်မြင်မှုရဖို့မရဖို့အတွက်ကတော့ဆွေးနွေးတဲ့နှစ်ဖက်ကြားမှာသာလုံးဝမတည်နေတဲ့အကြောင်းလဲပါကစ္စတန်ဆိုရတောင်းရှိသူတိုင်ဝမ်ကပြောဆိုထားကြတာပါအာဖဂန်နိုင်ငံပြန်လည်တင်းမြဲရေးအမေရိကန်ထူးခိုးစေဇမေခါလီဇာကတော့ဒီနေ့ပဲပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကိုရောက်လာခဲ့ပြီးပါကစ္စတန်မှာရောက်နေစဉ်သူဦးဆောင်တဲ့ခိုးစေဖွဲ့နဲ့တာလီဘန်တွေဘက်ကစစ်ဆင်ညှိနှိုင်းသူတွေတိုက်ရိုက်တွေ့ဆုံပြင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။အာဖဂန်နိုင်ငံကာဘူးမြို့တော်ကနေပါကစ္စတန်နိုင်ငံကိုမထွက်ခွာခင်မနေ့တုန်းကတော့အထူးတန်တမန်ခါလီဇာကတာလီဘန်တွေနဲ့မကြခင်တွေ့မယ်ကြောင်းပြောဆိုထားပါတယ်။ တွေ့ဆုံနိုင်မှုလဲကြိုးစားနေတဲ့အကြောင်းပြောဆိုသွားပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူးဒီချိန်ထဲမှာပဲထူးခြားမှုတစ်ခုဖြစ်အာဖဂန်သမ္မတအက်ရှရက်ကာနီကလည်းဒီနေ့ပဲပါကစ္စတန်ဝန်ကြီးချုပ်အမ်ရန်ခန်ကိုတယ်လီဖုန်းဆက်စကားပြောဆိုခဲ့ပြီးအာဖဂန်ငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်အာဖဂန်ငြိမ်းချမ်းရေးနဲ့တင့်မြတ်ရေးအတွက်ရည်ရွယ်သက်သက်ကူညီခဲ့တဲ့ပါကစ္စတန်နိုင်ငံပေါ်ကျေးဇူးတင်တဲ့အကြောင်းလဲအာဖဂန်သမ္မတရုံးကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါရှေ့လာမယ့်ရက်အနည်းငယ်တွင်အရေးကြီးတဲ့ဖြစ်ထွန်းမှုတွေတွေ့မြင်ရမှာဖြစ်တဲ့အကြောင်းလဲပါကစ္စတန်ဆိုရနဲ့နှိစက်သူတွေကပြောဆိုနေကြပေမဲ့အသေးစိတ်တွေကိုတော့ပြောဆိုတာမျိုးမရှိကြပါဘူး
ဗြိတိသျဝန်ကြီးချုပ်ထရီဇာမေဟာလွတ်တော်အတွင်းဗုဒ္ဓဦးနေကသူ့ပေါ်အယုံကြည်မရှိအဆိုတင်သွင်းပြီးမဲခွဲဆုံးဖြတ်တာကိုအနိုင်ရလိုက်ပါတယ်ဗြိတိန် EU တဲ့ကနှုတ်ထွက်ရေးသဘောတူညီချက်ကိုလွတ်တော်ကတခဲနဲ့ကန့်ကွက်မဲပေးလိုက်ပြီးတဲ့နောက်တနေ့မှာအတိုက်ခံပါတီကဝန်ကြီးချုပ်အပေါ်အယုံကြည်မရှိအဆိုတင်သွင်းခဲ့တာဖြစ်ပါတယ်အခုလိုအယုံကြည်မရှိအဆိုတင်သွင်းမှုအပေါ်အနိုင်ရလိုက်တာကြောင့်ဗြိတိန် EU တဲ့ကနှုတ်ထွက်ရေးလွတ်တော်ရဲ့ထောက်ခံမှုရနိုင်ဖို့ဝန်ကြီးချုပ်အနေနဲ့အာရုံစိုက်လှုပ်ဆောင်နိုင်တော့မှာဖြစ်ပါတယ်အဆိုပြုချက်အစ်စ်ကိုတော့ဝန်ကြီးချုပ်အနေနဲ့တင်းနှင်းလာနေနောက်ဆုံးထားပြီးအောက်လွှတ်တော်မှာတင်သွင်းရမှာဖြစ်ပေမဲ့ဘလို့အဆိုပြုချက်ဖြစ်မယ်ဆိုတာမသိရသေးပါဘူးထောက်ခံမဲ325မဲကန့်ကွက်မဲ306မဲနဲ့အနိုင်ရလိုက်ပြီးတဲ့နောက်ဗုဒ္ဓနေ့ညမှာပဲဗြိတိန် EU တဲ့ကနှုတ်ထွက်ရေးBrexit ကိစ္စကိုဆွေးနွေးဖို့ပါတီကောင်းဆောင်တွေကိုဝန်ကြီးချုပ်မေကဖိတ်ကြားခဲ့ပါတယ်။ဗြိတိန်အနေနဲ့ EU တက်ကနေတတ်မှတ်ထားတဲ့မတ်လ29ရက်နေ့မှာနှုတ်ထွက်မှာဖြစ်ကြောင်းသူ့အပေါ်အယုံကြည်မရှိအဆိုကိုဗုဒ္ဓနေ့မှာမဲခွဲမဆုံးဖြတ်ခင်ဝန်ကြီးချုပ်ကပြောကြားခဲ့ပြီးနှုတ်ထွက်ရေးအတွက်လက်တွေ့ကြတဲ့အစီအစဉ်ရှိမှသာစစ်ဆန်ညှိနှိုင်းရေးအတွက်လိုအပ်တဲ့သက်တမ်းကို EU ဘက်ကတိုးပေးမှာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုသွားမဲ့မြောက်ကိုရီးယားထိပ်တန်းအရာရှိတယောက်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံရေဟွန်သတင်းကဖော်ပြပါရတယ်။မြောက်ကိုရီးယားအစိုးရရရှိကင်ယုန်ချိုဟာတရုတ်နိုင်ငံက Air China လေးရောင်းလိုက်တဲ့ဒီနေ့နောက်ပိုင်းဝါရှင်တန်ကိုရောက်လာမှာပါ။အမေနဲ့ဖန်တောက်ချာနေမှာတော့မြောက်ကိုရီးယားရရှိရအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးပြီးနောက်ပိုင်းအင်ပီရိုမှာသမ္မတထရန့်ကိုနှုတ်ဆက်ဖို့လည်းစီစဉ်ထားပါရယ်အမေရိကန်သမ္မတနဲ့တွေ့ဆုံချိန်မှာတော့မြောက်ကိုရီးယားခေါင်းဆောင်ထံကစာတစောင်းကိုပေးအပ်ဖို့ရှိတယ်လို့လည်းရေဟွန်သတင်းကဖော်ပြထားတာပါအမေရိကန်သမ္မတတူဦးဖြစ်တာဝန်ယူထားချိန်မှာပထမဆုံးအချိန်မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုဖြစ်ပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့စင်ကာပူနိုင်ငံမှာခေါင်းဆောင်တို့တွေ့ဆုံကြတာဖြစ်ပါရယ်သမိုင်းဝင်ထိပ်သီးဆွေးနွေးပွဲနောက်ဆက်တွဲဖြစ်နှစ်နိုင်ငံခေါင်းဆောင်တွေမကြခင်နောက်တစ်ချိန်တွေ့ဆုံပြမယ့်အလားအလာတွေကြီးထွားလာနေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်ထဲမှာမြောက်ကိုရီးယားခေါင်းဆောင်ဟာလည်းတရုတ်နိုင်ငံဘေကျင်းမြို့တော်ကိုတွားရောက်ခဲ့တာပါတရုတ်နိုင်ငံခီးစဉ်တွင်သမ္မတရှီချင်းဖြင့်နဲ့တွေ့ဆုံခဲ့တဲ့အတွက်လည်းအမေရိကန်သမ္မတနဲ့မတွေ့ခင်မှာတရုတ်ခေါင်းဆောင်နဲ့အရင်တိုင်ပင်ပုံရတယ်လို့ခန့်မှန်းချက်တွေလည်းထွက်ပေါ်ခဲ့ပါတယ်ပထမတစ်ချိန်စင်ကာပူနိုင်ငံကထိပ်သီးတွေ့ဆုံပွဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေအဆုံးသတ်ရေးနှစ်ဖက်ကြားရေဝီယားဆန်ဆန်သဘောတူညီချက်ရခဲ့ကြတာပါဒါပေမဲ့လည်းတိုးတက်မှုတချို့အတွက်အမေရိကန်ရဲ့တိုက်ခတ်မှုတွေကိုရှော့ပေးဖို့မြောက်ကိုရီးယားကတောင်းဆိုနေတယ်လို့အမေရိကန်ကလည်းနျူကလ িয়ার လုပ်ငန်းတွေအရင်ဆုံးရပ်ဖို့တောင်းဆိုနေတဲ့အတွက်နောက်ဆက်တွဲဆွေးနွေးမှုတွေရှေ့မတွန်းနိုင်ပဲဖြစ်နေရပါတယ
်တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒဆိုင်ရာအကြီးအကဲလည်းဖြစ်ဒုသမ္မတတဦးလည်းဖြစ်တဲ့လီဟွေးဟာစီးပွားရေးဆိုင်ရာကိစ္စရပ်တွေဒုတိယအကြိမ်မြောက်ဆွေးနွေးဖို့အခုလနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပါတယ်ဒုသမ္မတလီဟွေးဝါရှင်တန် DC ကိုဇန်နဝါရီလ30ကနေ31ရက်နေ့ထိတွားရောက်မှာဖြစ်ကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရကောက်ဖန်းကပေကျင်းမြို့မှာသတင်းတောက်တွေကိုပြောပါတယ်သူကိုအမေရိကန်ဘာသာရေးဝန်ကြီးစတီဗင်မနူချင်းနဲ့ကွန်တွဲဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်လစ်တိုက်ဇာတို့ကဖိတ်ကြားခဲ့တာလို့ဆိုပါတယ်နှစ်နှစ်နိုင်ငံအကြားကွန်တွဲဆိုင်ရာသဘောထားကွဲပြားမှုတွေကြောင့်ကမ္ဘာစီးပွားရေးကိုကမောက်ကမဖြစ်သွားစေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းပေကျင်းမြို့မှာအောက်ခွန်ဆိုင်ရာကိစ္စရပ်တွေပြည်လဲရေးအတွက်နှစ်ဖက်ကိုယ်စားလှယ်တွေရဲ့ပထမအကြိမ်ဆွေးနွေးမှုအတွင်းပြည်လဲနိုင်မဲ့အရေးလက္ခဏာရှိခဲ့တာကြောင့်ဒုတိယအကြိမ်ထပ်မံဆွေးနွေးကြဖို့ဖြစ်လာတာပါနှစ်နိုင်ငံကြားအခွန်တွေအပြန်အလှန်တိုးမြင့်ကောက်ခံတာကိုဇန်နဝါရီလ1ရက်နေ့ကစပြီးရက်ပေါင်း90ကြာဆိုင်းငံ့ထားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နှစ်ဦးပြီးခဲ့တဲ့လတုန်းကသဘောတူညီမှုရပြီးတဲ့နောက်မှာအခုလိုကွန်တွဲဆိုင်ရာဆွေးနွေးမှုတွေကိုပြုလုပ်လာတာလည်းဖြစ်ပါတယ်
တရုတ်စစ်တပ်ကကျူးကျော်တိုက်ခိုက်တာကိုခုခံတဲ့ပုံစံမျိုးနဲ့ထိုင်ဝမ်စစ်တပ်ကကြီးစစ်တွေတုံးပြီးဒီနေ့ပဲစီးရီးလေ့ကျင့်ခဲ့ပါတယ် တိုက်ချွန်မျိုးရဲ့အနောက်ဘက်ကမ်းလွန်ကလေ့ကျင့်မှုမှာတော့ပြစ်မှတ်တွေကိုလက်နက်ကြီးတွေဆက်ရဲအနေနဲ့ပြစ်ခတ်လေ့ကျင့်ခဲ့တယ်လို့ထိုင်ဝမ်ကျွန်းမြောက်ဘက်စင်ချူးလီတက်စကန်ကပြည်သူနိုင်ငံလုံးမီရက်လီယန်နဲ့တိုက်လီယန်နဲ့လည်းမိုးရွာနေတဲ့ကြားကပဲလေ့ကျင့်မှုမှာပူးပေါင်းပါဝင်ခဲ့ကြတာပါ။ဒီနိုင်ငံအနေနဲ့ထိုင်ဝမ်ကျွန်းပေါ်အင်အားသုံးပိုင်ခွင့်ရှိကြောင်းနဲ့ပြန်လည်ပေါင်းစည်းရေးဟာမလွဲမသွေကျွမ်းမှာဖြစ်တဲ့အကြောင်းတရုတ်သမ္မတရှီချင်းဖြင့်ဒီလဆမ်မိတ်မှာပြောဆိုခဲ့ပြီးနောက်မှာပဲစီးရေးလေ့ကျင့်မှုထွက်ပေါ်ခဲ့တာပါ။ထိုင်ဝမ်သမ္မတဆိုင်ယန်ဝမ်ကတော့တရုတ်သမ္မတရဲ့မှတ်ချက်ကိုလက်ခံတာထိုင်ဝမ်ပြည်သူတွေရဲ့ယုံကြည်မှုနဲ့သစ္စာနာကိုသစ္စာဖောက်အောင်ရောက်တဲ့အကြောင်းပြောဆိုထားတာပါ။ထိုင်ဝမ်နိုင်ငံအတွက်တရုတ်နိုင်ငံစနစ်တစ်ခုအုပ်ချုပ်မှုပုံစံကိုလည်းထိုင်ဝမ်သမ္မတကပယ်ချထားပါတယ်။
မြန်မာအစိုးရဟာ2018ခုနှစ်အတွင်းရိုဟင်ဂျာမွတ်စလင်နဲ့တခြားတိုင်းရင်းသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်လူခွင့်ရေးစင်ခါသာမှာဖော်ပြထားပါတယ်။2018ခုနှစ်ဩဂုတ်လအတွင်းရခိုင်ပြည်နယ်ထဲမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ9သိန်းကျော်ထွက်ပြေးခဲ့ရတယ်လို့2018ခုနှစ်ထဲမှာလည်းနောက်ထပ်10,000ကျော်ထွက်ပြေးခဲ့ရတဲ့အကြောင်းကချင်းရှမ်းနဲ့ကရင်ပြည်နယ်တွေအတွင်းမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကြားတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေမြေစာပင်ဖြစ်ပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရကြောင်းလည်း HRW ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပြင်လွတ်လပ်စွာပြောဆိုခွင့်နဲ့ငြင်းချစွာစီတန်းလက်လက်ခွင့်စတဲ့အခြေခံလူ့ခွင့်ရေးတွေကိုအစိုးရကထိန်းချုပ်လာနေတာကြောင့်ဒီမိုကရေစီရဲ့အနှစ်သာရတွေလည်းတဖြည်းဖြည်းစိတ်သုံးလာနေကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းလှိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေပြီးတော့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Bambies News Facebook စာမျက်နှာနဲ့ bambies.voanews.com Internet စာမျက်နှာတို့မှာဒီလွှင့်နေတဲ့အချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါဦးမယ်။မြန်မာနိုင်ငံကတင်ပို့တဲ့ဆန်လုံးရှိကို EU ကအခွန်ကောက်တော့မယ့်အကြောင်းအရင်ဆုံးတင်ပြပါမယ်။မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကတင်ပို့ရောင်းချနေတဲ့အင်ဒီကာအမျိုးအစားဆန်လုံးရှိတွေကို EU ဥရောပသမ္မဂကအခွန်ကောက်ခံတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံကဆန်စပါးထွက်နှုံးနဲ့ဆန်အရည်သွေးပိုမိုကောင်းမွန်လာလို့နိုင်ငံတကာကိုတင်ပို့ရောင်းချနိုင်အောင်ကြိုးစားနေချိန်မှာအခုလို EU ကအခွန်ကောက်ခံမှုဟာမြန်မာနိုင်ငံအတွက်အခက်အခဲတစ်ခုဖြစ်စေပြီးတော့စိန်ခေါ်မှုတွေရှိလာတယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်တာဝန်ရှိသူကပြောပါတယ်။ဘလောက်တက်ရောက်မှုတွေရှိလာမလဲဆိုတာကိုတော့ရန်ကုန်က VOA သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပို့ပါတယ်ရှင်။
မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကနေတင်သွင်းနေတဲ့အင်ဒီကာဆက်လုံးရှိအပေါ်ဇန်နဝါရီလ18ရက်တောက်ကြနေ့ကစပြီးအခွင့်ကောက်ဖို့ EU ကဗိုလ်တော်ဦးနေမှာဆုံးဖြတ်လိုက်တာပါ။အင်ဒီကာဆက်လုံးရှိအမျိုးအစားဟာမြန်မာနိုင်ငံမှာတန်ဖိုးမြင့်ဆန်အမျိုးအစားတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကိုစံတင်ဖို့ရောင်းချမှုမှာနိုင်ငံတကာကိုရှင်းပြနိုင်ဖို့အဖက်ဖက်ကစ조사နေတာဖြစ်တဲ့အတွက်အခုလိုအခွင့်ကောက်ခံလိုက်တာကြောင့်အခက်အခဲစိန်ခေါ်မှုတွေရင်ဆိုင်ရမှာဖြစ်တယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်အထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကအခုလိုပြောပါတယ်။
ဒီမြန်မာနိုင်ငံအတွင်းမှာဆန်ဆက်တွေခင်မီဖွံ့ဖြိုးတိုးတက်အောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးတော့ကျွန်တော်တို့ဆန်ဆက်တွေကိုနိုင်ငံတကာအဆင့်မီဆန်ဆက်တွေဖြစ်အောင်အဆင့်မြင့်တင်ပြီးတော့ကျွန်တော်တို့ဒီလို high quality ဆန်တွေတင်ပို့နိုင်အောင်ပေါ့နော် high quality rice တွေပို့နိုင်အောင်လုပ်နေတဲ့အချိန်မှာဒီလိုအခက်အခဲတခုကြုံတွေ့ရတော့ကျွန်တော်တို့ဘက်ကဟိုရှင်းပြမှုကိုတော့ကြိုးစားရမယ်အနေအထားပိုဖြစ်သွားတာပေါ့နော်
အခုလို EU အနေနဲ့အခွင့်ကောက်ခံမယ်ဆိုရင်မြန်မာနိုင်ငံအနေနဲ့တခြားနိုင်ငံတွေနဲ့ရှင်းပြနိုင်အောင်စ조사ရမယ်လို့ဦးရဲမင်းအောင်ကပြောပါတယ်
။အခြားနိုင်ငံတွေနဲ့ပူပြီးတော့ကျွန်တော်တို့ကဟိုအရေးသွေးအဖြစ်တော့၎င်းဈေးနှုန်းအဖြစ်တော့၎င်းပေါ့နော်။နောက်အခြားဝန်ဆောင်မှုအဖြစ်တော့၎င်းဒီစံချိန်စံနှုန်းပိုင်းတွေရကျွန်တော်တို့ရှင်းပြရမှာပေါ့နော်။အဲ့တော့ဟိုကျွန်တော်တို့ဘက်ကတော့အများကြီးဒီရှင်းပြနိုင်တဲ့အနေအထားဖြစ်အောင်ဟိုလုပ်ဖို့လိုတာပေါ့။
သုံးနှစ်ကြာအတွင်းကုန်ခွန်ကောက်ခံမဲ့အစီအစဉ်မှာပထမနှစ်အတွက်စံတန်ချိန်တန်းကိုဒေါ်လာ200နီးပါဒုတိယနှစ်မှာဒေါ်လာ180နီးပါတတိယနှစ်မှာတော့ဒေါ်လာ140ကျော်အတီးတီးကောက်ခံဖို့ဥရောပသမဂ္ဂကုန်သွယ်ရေးကော်မရှင်ကပြောထားပါဗျ။မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကို EU က GSP လို့ခေါ်တဲ့ကုန်သွယ်မှုအထူးအခွင့်အရေးပေးထားတဲ့အတွက်လက်နက်ခဲယမ်းကလွှဲပြီးတခြားကုန်ပစ္စည်းအလုံးကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတင်ပို့တာမှာအခွင့်ကင်းလွတ်ခွင့်ရထားရတာပါ။စာအပေါ်အခွင့်ကောက်ခံမဲ့ကိစ္စဟာ EU ကမြန်မာနိုင်ငံကိုပေးထားတဲ့ GSP အခွင့်အရေးကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာနဲ့မဆိုင်ဘဲစံတင်ပို့တဲ့တခြားဥရောပအဖွဲ့ဝင်နိုင်ငံတချို့ကစောတကတက်ပြောဆိုထားတဲ့အပေါ် EU ကစမ်းစစ်လေ့လာပြီးဆုံးဖြတ်လိုက်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံကနေ EU နိုင်ငံတွေကိုတစ်နှစ်ကိုအိန္ဒိကာဆက်အပါအဝင်စံတန်ချင်း၄သိန်းအထိတင်ဖို့ရောင်းချနေပါတယ်။အခုအခွန်ကောက်ခံမဲ့ထဲမှာသကွဲနဲ့တခြားဆက်အမျိုးအစားတွေတော့မပါပါဘူး။2018ဧပြီလကစပြီးဒီဇင်ဘာလအတွင်းမြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုစံတန်ချင်း1.8တန်တင်ဖို့ရောင်းချခဲ့ပြီးတရုတ်နိုင်ငံကိုအဓိကထားတင်ဖို့တယ်လို့ပြည်တွင်းသတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ။
VOA သတင်းတော်ကိုကောင်းဆန်ဟိန်ရန်ကုန်ကနေသတင်းပို့တာပါရှင်။အခုဆက်ပြီးတော့ဒီ NLD ပါတီဝင်အဖြစ်ကနေပြီးတော့အပီးတိုင်ထုတ်ခံရတဲ့အေယာဝတီတိုင်းဒေသကြီးလွှတ်တော်ဒုဥက္ကဋ္ဌအကြောင်းပြောပြပါရစေ။အေယာဝတီတိုင်းလွှတ်တော်ဒုဥက္ကဋ္ဌဦးဆန်မင်းအောင်ကိုလက်ရှိတာဝန်ကနေဖယ်ရှားမလားဆက်ထားမလားဆိုတာကိုလွှတ်တော်ဘက်ကဆက်လုပ်သွားရမှာဖြစ်တယ်လို့ NLD ပါတီပေါ်ခွင့်ရပြောခွင့်ရသူကပြောလိုက်ပါတယ်။ဒီတော့တွင်မှာပဲလွှတ်တော်နဲ့အစိုးရကိုအယုံကြည်မရှိဘူးဆိုပြီးတော့အေယာဝတီတိုင်းဒေသကြီးကပဲနှုတ်ထွက်စာတင်တဲ့လွှတ်တော်ကိုယ်စားလှယ်ပါတီဝင်တယောက်အပေါ်မကြခင်ဆုံးဖြတ်ချက်ချဖို့ရှိနေပါတယ်။အကြောင်းစုံကိုတော့ရန်ကုန်က VOA သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ်ရှင်
။2019-2018ဘဏ္ဍာနှစ်အတွင်းလွှတ်တော်ရုံမှာအသုံးပြုဖို့အတွက်ကားငါးစီးကိုအေယာဝတီတိုင်းလွှတ်တော်ဒုတိယဥက္ကဋ္ဌဦးဆန်မင်းအောင်ဦးဆောင်တဲ့အဖွဲ့ကဝယ်ယူခဲ့တာမှာအလွဲသုံးစားလုပ်တာတွေတွေ့ရှိတဲ့ဆိုပြီးတိုင်ကြားခံရပြီးတဲ့နောက်အဲ့ဒါကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကစုံစမ်းစစ်ဆေးပြီးပါတီကနေအပြီးတိုင်းထုတ်ပြခဲ့တာပါဒါပေမဲ့လည်းလွှတ်တော်ဒုဥက္ကဋ္ဌတာဝန်မှာဆက်ရှိနေမလားဆိုတာကရှင်းရှင်းလင်းလင်းမရှိသေးပဲဒီကိစ္စကိုတိုင်းလွှတ်တော်ကဆက်လက်စစ်ဆေးပြီးတော့ဆုံးဖြတ်မှာဖြစ်တယ်လို့NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမြူးညွန်းကပြောပါတယ
်။အခါကကျွန်တော်တို့ကသက်ဆိုင်ရာပြည်တော်စုနဲ့ကျွန်တော်တို့တိုင်းလွှတ်တော်လေးနော်သက်ဆိုင်ရာဌာနတွေကိုကျွန်တော်အကြောင်းကြားစာတွေပို့နေပါတယ်။အဲ့တော့လွှတ်တော်နဲ့သက်ဆိုင်ရာဌာနတွေကနေပြီးတော့သူတို့ရဲ့ဌာနလုံးလုံးကြီးတွေအရာသူတို့ဆက်လုပ်သွားမှာပါတယ
်။ဒီအခြေအနေနဲ့ပတ်သက်ပြီးတရားဖို့လွှတ်တော်ဒုဥက္ကဋ္ဌဦးဆန်မင်းအောင်ကိုဆက်သွယ်မေးမြန်းတာမှလည်းပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။အဲ့လိုကောက်ဝဲတာမှာပါဝင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုလည်းခံဝင်လက်မှတ်ထိုးခိုင်းခဲ့တယ်လို့ဒေါက်တာမြို့ညွန်းကပြောပေမဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အမည်တွေကိုတော့ထုတ်မပြောခဲ့ပါဘူး။ဒီတော့တွင်မှာပဲအေယာဝတီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဒေါ်မြင့်မြင့်ဆန်းကအစိုးရနဲ့လွှတ်တော်ကိုအယုံကြည်မရှိဘူးဆိုပြီးနှုတ်ထွက်လာတင်ထားတဲ့အပေါ်မကြခင်မှာဆုံးဖြတ်ပေးသွားဖို့ရှိတယ်လို့ဒေါက်တာမြို့ညွန်းကပြောပါတယ်။
အဲ့အရာနဲ့ပတ်သက်ဟုတ်ကဲ့ကျွန်တော်တို့ဘုကောကနေပြီးတော့ကျွန်တော်တို့ညာရီတိုင်းအလုပ်မှုဆောင်ဖွဲ့ရဲ့နောက်ဆုံးသဘောထားကိုအခုတောင်းခံပါပါကျွန်တော်တို့ဒီမှာလည်းဒီမှာလည်းပါတီဝင်ဖြစ်ကနှုတ်ဆက်ထားတာမရှိပါဘူ
းဒုံမြင့်ဆန်းကို VOA ကဆက်တွေ့မေးမြန်းတာမှာတော့သူထွက်စာတင်ထားတာနဲ့ပတ်သက်ပြီးဘာမှမပြောချင်တော့ဘူးလို့ပဲတုံ့ပြန်ပြောဆိုခဲ့ပါတယ်ဒုံမြင့်ဆန်းရဲ့နှုတ်ထွက်စာနဲ့ပတ်သက်ပြီးအေယာဝတီတိုင်းဒေသကြီးလွှတ်တော်ဘက်ကလည်းဘာမှအကြောင်းမပြန်သေးပါဘူးဒီကြားကာလမှာတော့လွှတ်တော်မတက်ပေမဲ့သူ့ကိုရွေးချယ်ခဲ့တဲ့မဲဆန္ဒနယ်ရဲ့လွှတ်တော်ကိုယ်စားလှယ်တာဝန်တွေကိုတော့ဆက်လက်ထမ်းဆောင်နေသေးပဲဖြစ်တယ်လို့ဒေါ်မြင့်မြင့်ဆန်းကပြောပါရရှင်
VOA သတင်းတော်အမတ်မေခရန်ကုန်ကနေသတင်းပို့ခဲ့တာပါရှင်အခုတခါတော့ဒီရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေသတင်းကိုကြည့်ရအောင်ပါမြမတမရော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေအေတို့အကြားရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အတွင်းမှာပုတ်ထုနေ့ကတိုက်ပွဲဖြစ်ခဲ့ပြီးတော့အေအေရဲ့ယာယီစခန်းငယ်တစ်ခုကိုတင်းစီရမိတယ်ဆိုတော့တမရော်ရဲ့ထုတ်ပြန်ချက်ကိုအေအေဘက်ကညှင်းလိုက်ပါတယ်။ဒါအပြင်တနင်္ဂနွေနေ့ကဖုံညိုလေးရွာတိုက်ပွဲအတွင်းအရသားတွေထိခိုက်သေးဆုံးတာနဲ့ပတ်သက်ပြီးတော့လည်းနှစ်ဖက်ကြားမှာအပြန်အလှန်ဆွဆွဲနေကြပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဘုတ်တူးလေးကတရက်ပြင်ကျေးရွာရှိတောင်ဘက်မီတာ 5,000 လောက်กว่าမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းထုတ်ပြန်ချက်နဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်ဆစ်စင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်းမှူးဘူမှုချုပ်စောမင်းထွန်းက VOA ကိုခုလိုပြောပါတယ
်သူတို့စခန်းဆိုမဲ့ယာယီစခန်းပါပဲခဏနေနေတဲ့စခန်းလားမသိဘူးအဲ့ဒီဟာလေးကိုသိခဲ့တယ်ထိတော့ရရရမှုရောဟိုဘက်ကကျွန်တော်တို့ထုတ်ပြန်တဲ့ကင်မရာ5ယောက်ပေါ့ဟိုဘက်ကရောဒီဘက်ကရောထိပိုက်တိုင်ရမှုရှိပါတယ်
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်တရက်ပြင်းကျေးရွာဘက်မှာဇန်နဝါရီလ16ရက်နေ့မနေ့ဘက်ကမြမတမတော်နဲ့ရခိုင်တမတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့လို့အေအေဖွဲ့ကနေအလောင်းကလောင်းတနက်နှစ်လက်နဲ့ဆက်ဆက်ပစ္စည်းတွေတင်စီရမိခဲ့တယ်လို့တမတော်ဘက်ကနေသတင်းထုတ်ပြန်ထားတာပါ။ဒါပေမဲ့ဘူးတီတောင်မြို့နယ်တရက်ပြင်းကျေးရွာဘက်မှာဘုသူနေကတိုက်ပွဲမဖြစ်ခဲ့ဘူးလို့အေအေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကညင်းပါတယ်
။တို့တဲ့အမားတွေထုတ်ပြန်တယ်လို့ကျွန်တော်တို့ထင်နေကြတော့ဒါတဲ့အမားဆိုတာကလုံးကြံတဲ့ပုံလေခေတ်ကျရင်နေဒီနေ့လုံးတော့ဘာဖြစ်ဖြစ်တိုက်ခိုက်မှုမှမရှိဘူးဗျာခုသူတို့ပြောတဲ့ဥစ္စာကကျွန်တော်ထင်ပါတယ်ဒီခေတ်သုံးရက်နေကဖြစ်ရှင်ပေါ့နော
်အနီးနားရွာကတေတခန့်သူကလည်းဘုံတူးနေကတရက်ပြင်းကြေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်း VOA ကိုပြောပါတယ်
မရှိရဘူးမရှိရဘူးတောင်းနေရလည်းမပြောဘူး
ပြီးကြတဲ့ဇန်နဝါရီလ22ရက်နေ့ကတရက်ပြင်ကျေးရွာဘက်တိုက်ပွဲတွင်လက်နက်ကြီးထိမှန်မှုကြောင့်ဖုံညိုလိမ့်တဲ့ခြာကြီးပြွာသားတွေထိခိုက်ဒိတ်ဆုံးမှုတွေရှိနေခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့တမ်မတော်နဲ့အေအေတို့ကြားအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်။ရခိုင်တမ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကတိုက်ပွဲဖြစ်စဉ်တွင်တမ်မတော်ဘက်ကထိနာခဲ့လို့လက်နက်ကြ
ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒ
တိရခန့်တွေဟာလုံချုံရေးအာမခံချက်တင်းမဲ့နေတဲ့အခြေအနေမှာရှိနေပါတယ်။အဲဒါကြောင့်ရသေးဆောင်မြို့နယ်တွင်ကြေးရွာအုပ်ချုပ်ရေးမှူးတော်များများနှုတ်ထွက်စာတင်ထားတယ်လို့ပြည်သူ့လူ့တော်ကိုယ်စားလှယ်တော်ခင်စိုးဝေကပြောပါတယ်။
အောင်ရှောင်းရီမူပေါ့နော်ဒီကျေးရွာ30လောက်ကဒီလိုနှုတ်ဆက်စာတင်ဖို့ဆိုပြီးတော့မြို့နယ်အောင်ရှောင်းရီမူကိုလာပြောတယ်လို့သိရပါတယ်အခုဒီတိုက်ပွဲတွေဖြစ်နေတဲ့ကြားမှာကျေးရွာအောင်ရှောင်းရီမူတွေကိုပေါ့နော်ဟောသူတို့ကခေါ်ယူမင်းမင်းချင်းတွေရှိတယ်နောက်တစ်ခါကျေးရွာအောင်ရှောင်းမူတွေအနေနဲ့လဲကျေးရွာကိုအောင်ရှောင်းတဲ့တာဝန်ကိုယူထားတယ်ပဲသူတို့မှာတော့ဒါသမျှလူကိုပုံပြရတာလည်းရှိပါတယ်အဲ့တဲ့ခါကျတော့ဒီမှာတို့မြန်မာနိုင်ငံရဲ့ဥပဒေထိမှလည်းဖေခွန်တိဖေခွန်နှစ်တို့ဆိုတာရှိပါတယ်သူတို့လည်းဒါမျိုးလေးတွေကိုဖြစ်လာမှာကိုလည်းသူတို့ဒါကိုလည်းတွေးလာကြတယ်နဲ့ကြည့်ပါတယ
်နဘစစ်တပ်လှုပ်ရှားရနိုင်မည်ဒေသမှာအေအေတပ်နဲ့ဆက်တွေ့တယ်ဆိုပြီးဘူရီတောင်မြို့နယ်တရက်ပြင်းကြေးရွာအုတ်ချုပ်ရေးမှုအပါဝင်နှူရသေးတောင်မြို့နယ်ချိန်တာကြေးရွာသားနှူကိုတပ်မတော်ကနေဖမ်းဆီးပြီးမတရားသိမ်းဆက်တွေ့မှုပုံမှန်နဲ့တရားဆွဲဆိုထားပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီး AA ဖွဲ့အတွက်စက်ကြီးကောက်ခံပေးတာလုံချုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်တရင်ပေးဖို့သားတွေစစ်စင်မင်းများဖော်ထုတ်သိရှိရလို့တရားဥပဒေအရအေးအေးယူဆောင်ရွက်နိုင်ရေးအတွက်လှုပ်ထုံးလှုပ်နည်းနဲ့ညီဆက်လက်စီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ16ရက်နေ့မှာတပ်မတော်ဘက်ကတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
ထိုင်းချေဆိုင် VOE သတင်းတော်ကိုနိုင်ကိုအိမ်သတင်းပေးပို့ခဲ့တာပါရှင်။ဂျာတာရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းနိုမီတာ1925 32အပြင်ပထမနာရီဝက်ကိုလိုင်းလက်မီတာ190တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်။ VOE ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့စနေနေ့ညဓာတ်ရိုက်လေး live မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းကြိုတင်အသိပေးပါရစေ
။သောရရှင်များရှင်မကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိချင်းလက်ဖြင့်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်ထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုးပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-32-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေး live စီစဉ်ကကြိုဆိုပါရစေ။
ပါဝင်ဆွေးနွေးနိုင်ကြဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ပြောပါရစေရှင်။ VOA မြန်မာပိုင်းကကြာတာပြင်းညပဲအစီအစဉ်တွေကိုည10နာရီအထိထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီအိန္ဒိယတရုတ်နိုင်ငံကသတင်းတစ်ခုကိုပြောပြကြပါမယ်။တရုတ်နိုင်ငံအရှေ့ပိုင်းကျန်စုနယ်ထဲမှာကလေး150လောက်ကိုရက်လွန်နေတဲ့ပိုလီယိုကာကွယ်ဆေးတိုက်ကျွေးခဲ့တယ်လို့အတည်ပြုခဲ့ပြီးတဲ့နောက်မှာအခုလိုမျိုးကာကွယ်ဆေးပေးအစီအစဉ်တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ပြန်လည်ဆစ်ဆေးဖို့အတွက်တောင်းဆိုမှုတွေထွက်ပေါ်နေပါတယ်။ပိုလီယိုကာကွယ်ဆေးသာမကရက်လွန်နေတဲ့တခြားကာကွယ်ဆေးတွေကိုအစိုးရကျန်းမာရေးတာဝန်ရှိသူတွေကပေးခဲ့တာတွေ့ရတယ်လို့မိဘတွေကအခုပြောနေကြပါတယ်။အခုလိုပြဿနာမျိုးတွေတရုတ်နိုင်ငံမှာဘာကြောင့်မကြာခဏဖြစ်နေပါသလဲ။ဘလို့ကာကွယ်နိုင်မှာမလဲဆိုတာကိုသတင်းတောက် Choice One ရဲ့သတင်းကိုအခြေခံပြီးတော့ဆက်ပြီးတော့ပြောပြပါရစေရှင်။January 9ရက်နေ့ကသူ့ရဲ့မြီးကိုတိုက်ကျွေးတဲ့ပိုလီယိုကာကွယ်ဆေးဟာတလားလောက်ရက်လွန်နေတယ်ဆိုတာကိုဆေးရုံဝန်ထမ်းဟောင်းတယောက်သတိထားမိရကနေဒီကိစ္စလူသိရှင်ကြားစဖြစ်လာခဲ့တာပါ2018ဒီဇင်ဘာ17ရက်နေ့ကတက်တန်းကုန်သွားတဲ့ကာကွယ်ဆေးတွေကို ကျန်စုနဲ့အစိုးရဆေးဝန်ထမ်းတွေကကလေး145ရောက်ကိုတိုက်ကျွေးခဲ့တယ်လို့ဒေသခံအစိုးရကပြောကြားခဲ့ပြီးတဲ့နောက်ဒီကိစ္စကိုရဲကစတင်စုံစမ်းခဲ့ပါတယ်လောလောဆယ်အထိတာဝန်ရှိသူ18ယောက်ကိုအရေးယူထားပြီးရက်လွန်စည်းစားမိတဲ့ကလေးတွေအလုံးကိုကျန်းမာရေးစစ်ဆေးပေးမယ်လို့ဒေသန္တရအစိုးရကကတိပြုထားပါတယ်။ဒီသတင်းထွက်ပေါ်လာခဲ့ပြီးတဲ့နောက်မိဘတော်တော်များများကသူတို့ရဲ့ကလေးတွေကိုပေးတဲ့ကာကွယ်ဆေးတွေကိုနောက်ရောက်ခံစုံစမ်းခဲ့တာမှပိုလီယိုကာကွယ်ဆေးတခုလည်းမဟုတ်ဘဲစုံစုနာ၊ကျန်းညာချောင်းစိုးနဲ့မေးခိုင်ရောဂါ၃မျိုးပေါင်းကာကွယ်ဆေး DPD အပြင်အသေးရောက်အတဝါဘီဘိုးနဲ့ရေကြောက်ရောဂါကာကွယ်ဆေးတွေကိုလည်းရက်လွန်နေပေမဲ့ကလေးတွေကိုထိုးပေးခဲ့တာတွေ့ရှိခဲ့ကြပါတယ်။နိုင်ငံမှာဆေးဝါးတွေကိုစီမံခန့်ခွဲမှုညံပြင်းတာနဲ့စနစ်တကျစောင့်ကြည့်စစ်ဆေးမှုတွေမရှိတဲ့အတွက်ဖြစ်ရတာလို့တရုတ်နိုင်ငံကကျန်းမာရေးပညာပေးသုတေသနဌာနအကြီးအကဲဟောင်းချန်ပင်ကျုံးကပြောပါတယ်ဒီပြဿနာကိုတနိုင်ငံလုံးအတိုင်းအတာနဲ့အားလုံးဝိုင်းဝန်းဖြည့်ရှင်းမှရမယ်လို့သူကအကြံပေးပါတယ
်ဆိုရင်နားဒီတော့ကျန်းသူတွေကသူ့ရဲ့တင်အလိချေပေါင်းတ
ာကျန်းသူတွေကပြဿနာကိုတည်ကြချာစုံစမ်းစစ်ဆေးမှုလိုပါတယ်ဒီပြဿနာကိုထိထိရောက်ရောက်ကင်တွေဖို့လိုနေတယ်ဆိုတာကိုဒီကိစ္စကအချက်ပြလိုက်တာပါစုံစမ်းမှုတွေလုပ်ရင်လည်းဒေသန္တရကျန်းမာရေးဌာနတစ်ခုတည်းကလုပ်လို့မရပါဘူးသူတို့ကြောင့်ပြဿနာဖြစ်တာဆိုတော့တာဝန်ရှိသူတွေကိုအရေးယူသင့်ပါတယ်မိဘတွေရှစ်နေတွေသတင်းထောက်တွေအားလုံးပါဝင်တဲ့ဗက်မလိုက်တဲ့စုံစမ်းမှုတွေလုပ်ဖို့လိုပါတယ
်။ကျန်းစုနယ်မှာပိုလီယိုရက်လွန်ဆေးတွေတိုက်ကျွေးတဲ့ဖြစ်ရပ်ကလွန်ခဲ့တဲ့10နှစ်လောက်ထဲကတရုတ်နိုင်ငံမှာရှိနေတဲ့ပြဿနာကြီးကိုပြန်ပြီးတော့သတိပေးလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံက14နှစ်အောက်ကလေး2000လောက်မှာအများစုဟာအခုလိုရက်လွန်ကာကွယ်ဆေးတိုက်ကျွေးခံရကာကွယ်ဆေးထိုးခံရတဲ့ဆိုပြီးတန်တရားကိုလည်းပို့ပြီးကြီးမားစေခဲ့ပါတယ်။ကျန်းစုနယ်တာဝန်ရှိသူတွေကကလေး145ယောက်လို့ပြောပေမဲ့ဒီထက်အများကြီးရက်လွန်ဈေးတွေပေးခံရတာကိုဖုံးကွယ်နေသလားဆိုတာတန်တရားတွေလည်းထွက်ပေါ်နေပါဗျ။ကျန်းစုနယ်တွေကကျင်းဟုခရယုံရှိမှဒေါသထွက်စိတ်ပူနေကြတဲ့မိဘတွေနဲ့အစိုးရဝန်ထမ်းတွေရဲတွေရုံရင်ဆန်ခတ်ဖြစ်ပြီးတော့မိဘ3ယောက်ထံမှနေဖမ်းဆီးခံခဲ့ရပါဗျ။တနိုင်ငံလုံးမှာဖြစ်နေတဲ့ရက်လွန်ကာကွယ်ဈေးတွေပေးတဲ့ပြဿနာကိုဖြေရှင်းဖို့မိဘတွေကအစိုးရအဆင့်အားလုံးကိုတိုက်တွန်းနေတယ်လို့တင့်တော်တဲ့ရော်ကြီးပေးဖို့တောင်းဆိုနေကြပါဗျ။အသက်3နှစ်အရွယ်မှာကာကွယ်ဆေးထိုးရာကဆိုးဆိုးဝါးဝါထိခိုက်မှုဖြစ်ခဲ့တဲ့သူ့ရဲ့သားအတွက်ဒေသခံအစိုးရကခုထိဘာမှမလုပ်ပေးသေးဘူးလို့ဖူကျက်နယ်ကလင်းဆိုတဲ့ဖခင်တယောက်ကလည်း VOA ကိုပြောပါတယ
်။ဒါမှမဟုတ်ဆိုးရခုယူသွေးဝေးဝါဟိုင်ချင်းများစနေ
ကာကွယ်ဆေးကြောင့်ဖြစ်တဲ့ဆိုးကျိုးတွေကိုလွန်ခဲ့တဲ့နှစ်နှစ်3နှစ်လောက်ကစပြီးကျွန်တော်ရဲ့သားခံစားရတယ်လို့စစ်ဆေးတွေးခဲ့ပါတယ်။တိတ်ကိုရှာချဘာဘာဖြစ်တာမျိုးပါ။တကယ်လို့အစိုးရတခုဖြေရှင်းပေးရင်ကျွန်တော်တို့ကစောရကတက်နေစရာဘာအကြောင်းမှမရှိပါဘူး။ဒါပေမဲ့အစိုးရကသူတို့လုပ်ထားတဲ့ကိစ္စကိုတာဝန်ယူဖို့တောင်မချိုးစားလာ။ဆယ်နှစ်လောက်ရှိနေတာကိုကျွန်တော်တို့ဘယ်လိုမှကိုလက်မခံနိုင်ပါဘူး။ကျွန်တော်သားဆိုအုံနောက်ကိုထိခိုက်တဲ့အခြေအနေကိုအခုရောက်နေပါတယ်
။တရားမဝင်ဆေးတွေရောင်းချတာ၊အေးကန်းတွေမှာထားရမယ့်ဆေးတွေကိုတည်တည်ချာချာမထားတာ၊အစားထိုးပြည်ရင်းလုံဆေးတွေပေးတာစတဲ့ဆေးဝါးနဲ့ဆိုင်တဲ့ပြဿနာတွေဟာတရုတ်နိုင်ငံမှာအများကြီးရှိနေပါတယ်။ဒါပေမဲ့ကျန်းစုနယ်မှာဖြစ်ခဲ့တဲ့ပြဿနာကဒေသခံဆေးဝင်နှန်းတွေပေါ်ရလို့ဖြစ်ရတဲ့တည်ထံပြဿနာတစ်ခုသာဖြစ်တယ်လို့ပီကင်းတက္ကသိုလ်ကဆေးမတိုးတဲ့ယောဂဆရာပညာဌာနဒုညွန်ကြားရေးမှူးဝမ်ယူဒန်းကဆိုပါတယ
်။တ
ရားဥပဒေပြဋ္ဌာန်းနိုင်ပြီဆိုရင်ဒါမျိုးပြဿနာတွေကိုကာဝေနိုင်ဖို့ဥပဒေချိုးဖောက်သူတွေကိုပြင်းပြင်းထန်ထန်အရေးယူတာတွေလုပ်လာပါလိမ့်မယ်။ဖြစ်ခဲ့သမျှရက်လွန်ကာဝေဆေးပေးတဲ့ပြဿနာတွေထဲမှာအခုကျင်းဟူကတာဝန်ရှိသူတွေအဖြစ်ပေးတာအပြင်းထန်ဆုံးပါ
မကြခင်အတီးပြုတ်ဖို့ရှိတဲ့ဆေးဝါးစီမံခန့်ခွဲမှုဆိုင်ရာဥပဒေကလက်ရှိဟာခွက်တွေကိုဖြည့်ပေးနိုင်မယ်လို့လည်းသူကပြောပါတယ်။ဆေးဝါးတွေကိုကြီးကြပ်ဖို့ဆေးဝါးစီမံခန့်ခွဲမှုဥပဒေချမ်းကိုတရုတ်အစိုးရကဒီနှစ်စံပိုင်းမှာထုတ်ပြန်လိုက်ပြီးတော့အများပြည်သူသဘောထားအမြင်ကိုရှေ့လမကုန်ခင်ပေးကြဖို့တောင်းဆိုထားပါတယ်။ကလေးမိဘတွေကတော့ဘလောက်ပဲပြင်းထန်တဲ့ပြစ်ဒဏ်တွေကိုချပါစေကလေးတွေကိုနောက်ထပ်မမှန်ကန်တဲ့ဆေးတွေမပေးမိဖို့သာအရေးကြီးတယ်လို့ပြောနေကြပါတယ်ရှင်။VOA ကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA Burmese News Facebook page တို့မှာလည်းလွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။သတင်းတွေဆောင်းပါးတွေကိုလည်းမြန်မာလိုဖတ်လို့ရတယ်လို့တပတ်စာလွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်ပြီးတော့နားထောင်လို့ရပါတယ်။ဗီဒီယိုသတင်းတွေကိုလည်းအဲ့ဒီ website လိပ်စာမှာကြည့်ရှုလို့ရပါတယ်။ကြာတာ brain ညအတွက်အပတ်စဉ်အစီအစဉ်တွေကိုတော့မကြခင်မှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ဇန်နဝါရီလ18ရက်အကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒို19 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဝါရှင်တန်မြို့တော်ကနေည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့ကိုထူကိုထဒီမိုကရေစီသဘာဝဆိုတဲ့ဆောင်ပုဒ်ကိုအကောင့်ထဲဖော်တဲ့နေရာမှာစီပင်ခေါ်ဒေသန္တရဖွံ့ဖြိုးရေးအဖွဲ့ရဲ့အရေးပါပုံကိုတုံ့သက်ထားတဲ့ဦးအောင်ခေရဲ့မြန်မာအရေးတုံ့သက်ချက်တစ်ခ
ါကျမကြီးစနစ်ဆိုတာကျမကြီးကောင်းကျိုးတက်တယ်မဟုတ်ဘူး။အဲ့ဒါတည်းပုံကြီးကျပြန်တဲ့သဘောတရားတွေပါဝင်နေပေါ့။ကျမကြီးစနစ်ကအဓိကအဖြစ်တော့ကျမကြီးဝီစနာရဲ့လုံဆောင်ချက်အဝန်ဝိုင်းအောက်မှာရှိနေတဲ့လုပ်ငန်းတွေအားလုံ
းမြန်မာနိုင်ငံရဲ့ကျမကြီးစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲနေသလဲဆိုတာကိုတော့ကျမကြီးခဏမှသိရမှာဖြစ်ပါတယ်ရှင်။တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့သတင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်ကြရဲနားဆင်ရမှာပါ။အခုအရင်ဆုံးတော့ဆော့ဆော့ကကြားခဲ့ရတဲ့ဒီကျမကြီးခဏကိုအလှည့်ပေးပါမယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်အပေါ်မှာဒီလူအများယုံကြည်မှုကျဆင်းလာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဘာကြောင့်အခုလိုမျိုးယုံကြည်မှုကျဆင်းနေတာပါလဲ။ယုံကြည်မှုပြန်တက်အောင်ဘာတွေအဓိကပြုပြင်ပေးဖို့လိုနေပါသလဲ။မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ပြုပြင်ပြောင်းလဲနေတဲ့အကြောင်းအပိုင်းတစ်ကိုဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ပြသွားမှာပါ။ရန်ကုန်ဆေးသက်ကတိုနှင့်အငိမ့်စားပါမောက်ခါကျုံနဲ့မြန်မာနိုင်ငံစီးချိုသွေးချိုယောဂအသေးဥက္ကဋ္ဌဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရှင်။
ဟုတ်ကဲ့စီဂျိုသွေးဂျိုထုကုဆရာဝန်ကြီးနဲ့ဂုံဒူးဆောင်ပမခဒေါက်တာတင့်စစ်လက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကဒီကျန်းမာရေးစနစ်ဖြစ်ပြပြောင်းလဲအကြောင်းကိုအကြမ်းမြင့်လေးပေါ့နော်ကျွန်တော်တို့အရင်ဒီစီဂျိုသွေးဂျိုယောဂအကြောင်းပြောရင်းနဲ့ပြောပြခဲ့ပေမဲ့အပြည့်အစုံသိစိတ်ကိုတော့ကျွန်တော်တို့မပြောပြခဲ့ကြပါဘူးဆရာကြီးအဲ့ဒီခါကျတော့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ကျန်းမာရေးစနစ်အခြေအနေကဘယ်လိုရှိလဲဆရာကြီ
းကျန်းမာရေးစနစ်ကကျွန်တော်မြင်တော့living capability ပေါ့နော် gap ကြီးပေါ့ gap ကြီးအများကြီးနေရပေါ့နောက်တစ်ခုကလူဆောင်ကြက်ကြီးရပေါ့လွဲနေရပေါ့လူနေရပေါ့ပြည်သူတွေကကျွန်တော်ကျန်းမာရေးစနစ်ပေါ်မှာယုံကြည်အားကိုးမှုနည်းနေရစိတ်မရှိဘူးကျွန်တော်မြင်နေမှာပဲဒါကြောင့်လဲဆိုတော့ကျွန်တော်ရေးရမှာကျမကြီးအတိုင်းရမြေကျွန်တော်တော်လိုက်တယ်ဘန်ကောက်မှာနေ့စဉ်နေ့ဘန်ကောက်ပြည်လာတဲ့ဒီနေရာတွေဘန်ကောက်ဟိုချီတဲ့နေရာတွေညာအောင်ချီကြီးတွေကျမကြီးအဲ့ဒီကဘာကြောင့်လာကြလဲဒီနေ့လာတဲ့ခံတာတွေမဟုတ်ဘူးသူလည်းမရှိရှိတဲ့အကြောင်းကြားယူကြတယ်သူလည်းတာမန်နဲ့သူလည်းတတ်မှတ်နေလာရောဒီလိုပါဖြစ်လို့ကျမကြီးတခုခုအကြီးကြီးတယ်ဖြစ်ပြီးချိန်ကိုဒီမှာအခုခံနေတာတမ်းတော့ဘန်ကောက်ကြီးရဲ့အချင်းဖြစ်နေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလို့ဒီမြန်မာနိုင်ငံဘက်ကကျမကြီးစနစ်အားနည်းမှုတွေကြောင့်အဓိကဖြစ်ရလားဆရာတခြားအချက်တွေရောရှိသေးလား
အာဗမာနိုင်ငံအားနည်းချက်ကောဟိုဘက်ကနေဆွဲဆောင်ချက်ကောပေါ့သူတို့ဘက်ကဆွဲဆောင်နေချက်ကတော့ medical tourism ပေါ့ medical tourism ကိုဘယ်ဘက်နိုင်ငံတွေကသူရဲ့စီးပွားရေးလုပ်ငန်းတခုနေလဲလုပ်လာကြတယ်ပေါ့ယူရီးယားမျိုးမကဘူးပေါ့ဒီဘက်ဆိုတဲ့ medical tourism တွေကအရန်ကြော်ညာမှုတွေတည်းဆွဲဆောင်နေအိန္ဒိယဆိုတဲ့သူတွေသူတို့ဆေးရုံတွေကျွန်တော်ဒီမှာလာပြီးတော့ကြော်ညာတယ်ဟောပြောခွင့်လုပ်တယ်ဆွဲဆောင်နေပေါ့ကျွန်တော်ကလည်းသူ့စီမှာလာကူတော်တော်များများဆွဲဆောင်တယ်။အဲမှာကျွန်တော်မြင်တော့ဂန်ကောက်ကတော့အောင်မြင်ဆုံးပေါ့။စီယုံကြီးကကျွန်တော်စီယုံကြီးလက်ရှင်းလိုက်လို့ရှိရင်ဘယ်လိုမှမရှင်းနိုင်ဘူး။စီယုံကစီယုံပြီးတပါပေါ့။သာသာမင်းသားနဲ့နောက်တစ်ခါလီနာအထင်ကြီးကြီးရှိတယ်ပေါ့။နောက်ဘန်ကောက်ကကျွန်တော်တော့လာကြတယ်လို့ရတယ်။
ဟုတ်ကဲ့ဆရာ။အဲ
ကျွန်တော်ကျမကြီးကျွန်
တော်ပြန်ရအောင်။အဲ့ခါကျတော့ဟုတ်ကဲ့ကျွန်တော်တို့ဒီကျမကြီးစနစ်မှာပြည်သူတွေယုံကြည်မှုပြန်ရလောင်ပေါ့နော်။ဘယ်အပိုင်းတွေအဓိကပြင်ဖို့လုပ်လဲဆရာ
။ကျမကြီးစနစ်ဆိုတာကျွန်တော်ရှိရဒီနေရာနည်းနည်းပူကြီးကျေပြန်ပေါ့ကျမကြီးဝန်ထမ်းတွေကပူတိဖို့လူပဲတိပြီးတော့တိတဲ့အတိုင်းလိုက်ပြီးတော့အကောင့်တွေဖို့လူမယ်ပေါ့တောင်မရှိတဲ့သူတွေအထူးဖြစ်ပေါ့ကျမကြီးစနစ်ဆိုတာပြည်သူလူရဲ့လူတူးချင်းရဲ့ပေါ့သူတို့ရဲ့ကျမကြီးစနစ်ကိုကောင်းယူကျမကြီးစနစ်ဆိုတာကျမကြီးကောင်းယူတတ်တယ်မဟုတ်ဘူး အဲ့ဒါတွေပုံပြီးကျေပြန့်တဲ့သဘောတရားတွေပါဝင်နေပေါ့ကျမရေးစနစ်ကအဓိကအဖြစ်တော့ကျမယူကြီးစနစ်ရဲ့လုံဆောင်ချက်အဝန်ဝိုင်းအောက်မှာရှိနေလူငန်းတွေအားလုံးကိုကျမရေးစနစ်ကိုယူရခြင်းတတ်မှတ်တယ်ပေါ့တတ်မှတ်တော့ကျမရေးစနစ်ဆိုတာနိုင်ငံတကာရဲ့ကျမရေး level ပေါ့ကျမရေးအဆင့်တန်းကောင်းကျင်တက်တဲ့ဖူးတယ်ကျွန်တော်တိုင်းပြည်ရဲ့ကျမရေးခြေလေးကောင်းနေမကောင်းဘူးဆိုရင်ဒီကတော့တနည်းအောင်ကလေးဒီနှုတ်ပေါ့ရောချမှု infant mortality တို့မိခင် mortality မတန်းတဲ့ mortality တို့နောက်နိုင်ငံတကာရဲ့ life expectancy ပေါ့ဒီမွေးလိုက်တာနဲ့အမျိုးသားပြောင်းနေဘလို့ဒီအသက်ရှင်နေတယ်ပေါ့ဒီခံမင်းကြည့်ပြီပေါ့အဲ့ဒီ level ကြီးနဲ့တတ်မှတ်တာနေမဟုတ်ဘူးဒီကောင်းနေမိခင်တဲ့ကလေးဒီကောင်းနှုတ်ကောင်းနေစလားရန်ကုန်မှာကောင်းတာလားနေဆက်မှာကောင်းတာလားတောင်ပေါ်ဒေသမှာကောင်းတာလား distribution ကိုပါကြည့်ဖို့လိုတယ်
ဟုတ်ကဲ့မြို့ကြီးတွေမှာတင်မဟုတ်ပဲနဲ့ဒီနယ်မြို့တွေထိပါ
တော့တော်တော်ပြပါမကြ
ဟုတ်ကဲ့
တော်တော်ပြပါမကြကွာချမှုစီးရဲချမ်းသာမယူတော့ကွာချမှုကနေနိုင်ကြနေဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကျမရေးစနစ်ပြပြင်ပြောင်းလဲရမှာလိုအပ်တာရှိသေးလားဆရာ
ကျမရေးစနစ်ရဲ့ intrinsic goal ပေါ့ event ကဒီကျမရေးစနစ်လုံးဝမကောက်နောက်ဆက်ဘာလုပ်ဖို့လဲဆိုတော့ responsiveness တကောတယ်ပြည်သူတို့ရဲ့ expectation ပြည်သူတို့ရဲ့မြန်မာချက်လိုအပ်ချက်ကိုလိုက်လျောညီထွေပြီးတော့ပြည်သူအောင်လို့ပြည်ဝအောင်လို့ဖြည့်ဆည်းနိုင်ခြင်းပေါ့အဲ့ဒီ health system responsiveness ကိုလည်းဒါ level ပေါ့ဘယ်လောက်ထိကောင်းနေမကောင်း level တိုင်းတိုင်းမကောင်းဆိုတော့ပြောရဲ health တွေပဲ distribution ပေါ့တော်မျိုးပေါ့ responsiveness ညီမျှဖို့လိုတယ်နည်းနည်းညာနည်းနည်းဖို့လိုတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီပြည်သူတွေကဟိုလူလားချက်တွေဖြည့်ဆည်းပေးနိုင်တဲ့ကျမရဲ့စနစ်မျိုးဆိုတာဆရာဘလိုမျိုးကိုဆိုရလဲဆရာကြီ
းလူတွေကစီးကုန်လာတယ်စီးကန်လာတယ်ဆိုလူသားပီပီပေါ့ရိုးသေးလေးစားဆက်ခံခြင်းပေါ့ဒါမျိုး respect ပေါ့နောက်တစ်ခုကတော့လူတူကမိမကောင်းလို့စီးကုန်လာတယ်ဆိုရင်သူက client ပေါ့စားသုံးသူနေနေပေါ့ client နေလာတာပေါ့ဒီနှစ်ချက်ပေါ့အဲ့နှစ်ချက်မှာသူကဘာအများကြီးလူတွေဆိုရင်လူအများကြီးဒီဂုဏ်သိက္ခာရှိရှိနဲ့သူတို့ဆက်ဆံတာကုသမှုခံတာမျိုးလူချင်းနေပေါ့ဆိုတော့လူတွေကောင်းကြီးမှာဘာမှဘေးနားမှာကာဝယ်ထားခြင်းလည်းမရှိဘူးတခါလဲဟိုဘိုက်ကိုစမ်းနေပေါ့ဟိုအကြီးကိုချုပ်လိုက်တယ်ပေါ့ဒီဘက်ကဒဏ်ရုံးမှုပဲနဲ့လူနာဟုလူနာစမ်းမယ်ဆိုလို့ရှိရင်ဒါသူ့ခန်းလေးနဲ့ဒါမျိုးပေါ့ dignity ပေါ့နော်လူကြောက်ကတေးရောက်မယ်ဆိုရင်လည်းတခါလဲဟိုဘာမှမလုပ်နိုင်ဘူးလူကအပေါ်ကိုဖောက်ပြီးတေးရတယ်ဆိုင်ရင်သူ့ရနေသူပေါ့ဒုတိယချီကြီးတေးသွားတာမျိုးပေါ့လူတိုင်းကညှော်လင့်နေပေါ့နောက်တစ်ခုကလူတွေကကုသမှုလိုတယ်မလိုဘူးပေါ့ဒီတစ်ခုခုပေါ့ citizen ရိုက်မယ်မရဘူးနော်အမရရိုက်မှုရိုက်မှုကိုဆံဝင်ပြောလို့ဒီမှာလူသားပါလိုက်ပြီးအော်တိုနိုမီပေါ့သုံးဖြတ်ပိုင်ခွင့်ပေါ့အာခင်ဗျားဆံဝင်လားကျုပ်ကဆံဝင်လားကျုပ်ပြောတာနားထောင်မလားခင်ဗျားလုပ်မလားအဲ့လိုမဟုတ်ပဲနဲ့လူသားနေပြီးတော့သူကိုယ်တိုင်ကနားလေပြီးတော့ကုသမှုပါပါဝင်မှုပေါ့ဒါကိုလည်းညွှန်လင့်တယ်ပေါ့နောက်တစ်ခုကတော့လူသားရင်းတက်ကို confidentiality ပေါ့လူသားရဲ့အတူရေးကိစ္စများကိုဘယ်လိုမှထုတ်မပြောပါဘူးပေါ့အတတ်နိုင်ဆုံးပေါ့အဲ့တော့ confidentiality ကိုထိန်းသိမ်းတာမျိုးပေါ့ကျွန်တော်ကြည့်တင်တယ်ပေါ့နောက်တစ်ခုကတော့ကျမကြီးဒီမကောင်းမှုဆိုရင်သူကကျမကြီးလိုအပ်ချက်ကိုချစ်ချင်းပေါ့။မသွားပြီးတော့ဥပဒေကပြရတယ်ပေါ့။နော်ဒီမောင်းလို့လာပြရတယ်ဥပဒေမှာထိုင်ပြီး3နာရီထိုင်နေရ4နာရီထိုင်နေရတယ်ပေါ့။အဲ့လိုမျိုးကြီးကြတာမျိုးပေါ့။အဲနောက်တစ်ခုကတော့ကျွန်တော်ရှိမှာဘာလို့ဒီလဲဆိုတော့ဇူနာကဒီစီးကူလာတဲ့ခါမှာအဆောက်အဦကြီးစီကန်းကြီးဂရင်းကြီးအတုံးဆောင်ကြီးအိမ်သားတွေကအဆောက်ပေါ့။လိုအပ်ချက်ကြီးကအစင်းတန်းရှိတော့ကောင်းမွန်တော့လက်ခံွယ်ရှိတော့အခြေအနေမျိုးဖြစ်တင်တာပေါ့။ဒီမှာစေယုံမှရှိတဲ့ကိစ္စဆိုရင်အုပ်တပိုင်းမှာကောင်းပိုင်းကိုတင်းလို့ပြောင်းလို့ရတယ်၊ခြေတော်တင်းလို့ပြန်လို့ရတယ်။ကျွန်တော်အခုရှိမှရှိနေတာကလည်းဟိုတန်ကြရီနဲ့ကလည်းဒီမှာကောင်းမွန်တဲ့ပြောင်းလို့မရ၊ခြေတော်ပိုင်းလည်းပြောင်းလို့မရဘူးသိတယ်မလား။ဟိုးတုန်းကကျွန်တော်ငယ်တဲ့က50ခုနှစ်ကောင်းလိုက်တဲ့ကိစ္စတွေကရောင်စင်းလိုက်ဒီကိစ္စကဒီကိစ္စပဲ။ဒီကတန်ကြရီကိုခင်းနဲ့လိုက်ကြောင်းလဲလာပြီးတော့ဒီအုံဆောင်ကြီးစောက်ကြီးကတိုးတက်လာခြင်းမရှိဘူးပေါ့။နော်တံခါးကြီးကပေါက်တယ်ဆိုတော့တခါပြီးတံခါးကြီးနဲ့ဖာကြတယ်အဲ့လိုမျိုးတွေပေါ့နော်နေဒီမှာဆိုတော့ကြည့်လိုက်ရင်မြို့လူကြီးမိုင်းမလားဘူလူအချက်ကြီးများတယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝေမင်းစီစဉ်တက်ဆက်တဲ့ကျမကြီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တိုင်းရင်သတင်းလွှာအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးပါမယ်အခုတော့ဥအောင်ခင်ရမြမအေးသုံးသက်ချက်အစီအစဉ်အလှည့်ကိုရောက်ပါပြီရှင်ကိုတူကိုထဒီမိုကရေစီသဘာဝဆိုတဲ့ဆောင်ပုဒ်ကိုအကောင့်ထဲပေါ်တဲ့နေရာမှာစီဗင်တာယာခေါ်ဒေသန္တရဖွံ့ဖြိုးရေးအဖွဲ့ရဲ့အရေးပါပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင
်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအခက်အခဲအမျိုးမျိုးရှိနေပြီမဲ့ဒေသန္တရဖွံ့ဖြိုးရေးသို့မဟုတ်စီဗင်တာယာရေးအဖွဲ့တွေရဲ့အခန့်ကဏ္ဍကတော့အလားအလာကောင်းတယ်လို့
အမေရိကန်အခြေစိုက် Asia Foundation ပညာရှင်တွေကမြင်ပါတယ်။စီပင်တရားအဖွဲ့တွေတိုးတက်ဖွံ့ဖြိုးလာလေလေကိုတူကိုတဒီမိုကရေစီသဘာဝရှင်သန်လေလေဖြစ်တယ်လို့ဆိုပါတယ်။ဒါလို့ဖြစ်လာအောင်လဲ Asia Foundation ကကူညီနေပါတယ်။ဒါပေမဲ့အနည်း90ကျော်ဗဟိုချုပ်ကိုင်မှုစနစ်ကျင့်သုံးတာကြောင့်ဒေသန္တရအဖွဲ့တွေကနေရာတိုင်းမှာစံတော်ဝါလုံနေရတဲ့အဆင့်ပဲရှိပါသေးတယ်။ဒါကြောင့်စီပင်ဆိုင်ရာရေးအဖွဲ့တွေလုပ်ငန်းတွင်ကျေစီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Asia Foundation နဲ့ Renaissance Institute တို့ပူးတွဲပြီးလွန်ခဲ့တဲ့နှစ်ဇန်နဝါရီလကရန်ကုန်မြို့မှာအလုပ်ရုံဆွေးနွေးပွဲကျင်းပပြီးပါတယ်။တိုင်းပြည်နယ်နဲ့ဒေသကိုယ်စားလှယ်တွေအတွေ့အကြုံချင်းအမြင်ချင်းဖလှယ်နိုင်အောင်အင်္ဂလိပ် Australia နဲ့ Swiss အစိုးရတို့ရဲ့ငွေကြေးထောက်ပံ့မှုနဲ့ကျင်းပတာဖြစ်ပါတယ်။ဝင်ကြီးရှိဦးညွန်ကြားရေးမှူး73ဦးနဲ့စီပင်အရာရှိ15ဦးတက်ရောက်တဲ့3ရက်ကြာအလုပ်ရုံဆွေးနွေးပွဲဖြစ်ပါတယ်။စီပင်တရားအဖွဲ့အလုံးပါဝင်တဲ့ပထမအကြိမ်ဆွေးနွေးပွဲပါပဲ
။ဘိုးချုပ်ကံမှုအားကောင်းတဲ့အုတ်ချုပ်ရေးစနစ်မှာစီပင်တရားအဖွဲ့တွေဟာလုပ်ပိုင်ခွင့်အတော်ရှိတာတွေ့ရပါတယ်။ပြည်နယ်နဲ့တိုင်းအစိုးရလက်အောက်ခံဖြစ်ပေမဲ့ဘယ်ဝင်ကြီးဌာနကမှအစီရင်ခံစရာမလိုတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဘိုးချုပ်ကံမှုအ ਨੇ ဆုံးအဖွဲ့အစည်းတွေဖြစ်ပြီးအခြားဌာနတွေနဲ့အဆက်အသွယ်မရှိတာကြောင့်အခြားနေရာတွေမှာဖြစ်ပျက်နေတာကိုလည်းသိနိုင်တဲ့အခြေအနေမရှိပါဘူး။စီမင်းသားရအဖွဲ့တစ်ဖွဲ့ဟာအခြားအဖွဲ့တွေစီကသင်ခန်းစာရဖို့အလားအလာအလွန်နှဲပါတယ်။ဒါကြောင့်တိုင်းနယ်ပြည်နယ်ကစီမင်းသားရအဖွဲ့တွေအားလုံးတခန်းထဲမှာစုဝေးကြပြီးအလို့ယုံဆွေးနွေးပွဲကျင်းပနိုင်တာကိုအောင်မြင်မှုလို့မြင်ကြပါတယ်။ဝန်ဆောင်လုပ်ငန်းတိုးမြှင့်ရေးဝန်ဆောင်လုပ်ငန်းကောင်းမွန်ဖို့အတွက်အခွန်အောက်ယူရေးနဲ့ပြည်သူလူထုနဲ့ဆက်ဆံရေးကောင်းမွန်ရေးစတာတွေကိုအဓိကထားဆွေးနွေးကြပါတယ
်2008အခြေခံဥပဒေအရတိုင်းနယ်ပြည်နယ်လက်အောက်ခံစီပင်တရားရေးအဖွဲ့တွေဟာဒေသခံတွေရဲ့လိုအပ်ချက်နဲ့အညီအခွန်ကောက်ခံခွင့်ရှိပါတယ်မြို့နယ်စီပင်တရားရေးအဖွဲ့တွေဟာကိုယ်ရံပုံငွေကိုရှာပြီးသုံးစွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါတယ်ပြည်နယ်တွင်းသွားရေးလာရေးတန်ရှင်းရေးမီလင်းရေးစီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါတယ်မြို့နယ်တွင်းကဈေးဆိုင်စားတောက်ဆိုင်နဲ့အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီရင်တရားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွန်အောက်ဟာမြို့နယ်စီရင်ရုံးနေရဲ့အသုံးစရိတ်ဖြစ်လာပါတယ်အရာဝတီရှမ်းနယ်ကရင်ပြည်နယ်မှာအခွန်စည်းကြရာမှာကွန်ပျူတာကိုသုံးနေပါပြီ
မြန်မာနိုင်ငံမှာပစ္စည်းကုန်ကောက်ခံတဲ့နှုန်းအ ਨੇ ဆုံးဖြစ်နေတာကိုလည်းဆွေးနွေးကြပါတယ်ပစ္စည်းကုန်ဆိုတာအင်ဂျန်မြေပိုင်ရှင်တိုင်းပိုင်ဆိုင်မှုတန်ဖိုးကိုလိုက်ပြီးပေးရတဲ့အခွန်ဖြစ်ပါတယ်ဥပမာရှမ်းပြည်နယ်ရဲ့မြို့တော်တောင်ကြီးမှာအိမ်တော်စုတစုဟာတစ်နှစ်မှာ$1သာပစ္စည်းကုန်ပေးရပါတယ်လက်ဖက်ရည်လေးကွက်ပိုးနှစ်စဉ်ပစ္စည်းကုန်ဆောင်ရတဲ့သဘောဖြစ်ပါတယ်စီပင်တရားအဖွဲ့ဟာပစ္စည်းကုန်ကိုကောက်ခံသုံးခွင့်ရှိပေမဲ့ရတဲ့တဲ့လောက်မရတဲ့အခါမှာလောက်ရကံရခက်ခဲလာပါတယ်။ရန်ကုန်မှာတော့နှစ်စဉ်ကောက်တဲ့ပစ္စည်းကွန်ဟာလက်ဖက်ရည်နှစ်ခွက်စာလောက်ပဲရှိတယ်လို့ဆိုပါတယ်။ကရင်ပြည်နယ်ဖမ်းအမတော်နှစ်စဉ်ပစ္စည်းကွန်ဟာလက်ဖက်ရည်၈ခွက်စာရှိတာမို့ရန်ကုန်ရဲ့ပစ္စည်းကွန်ဟာသဘာဝမကျပဲဖြစ်နေပါတယ
်။ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်မြို့နယ်စီပင်ရုံးတွေကအခွန်ကောက်ယူကြပါတယ်။မြို့နယ်စီပွားရေးဖွံ့ဖြိုးမှုဟာမြို့နယ်စီပင်သားရရုံးအပေါ်မှာအများကြီးမူတည်ပါတယ်။စီပွားရေးလုပ်ငန်းကိုဘယ်မူနဲ့အခွန်ကောက်ယူတယ်ရတဲ့ဝင်ကိုဘယ်လိုသုံးတယ်ဆိုတဲ့ကိစ္စမှာပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်။အမိုက်ကျုံးတဲ့အလုပ်နဲ့စွန့်ပစ်တဲ့အလုပ်ကိုလည်းစီပင်ရုံးကပဲလုပ်ရပါတယ်။မြန်မာပြည်ကအမိုက်ပုံတွေဟာမိလောင်ပြီးအစိမ့်ငွေထွက်တဲ့အန္တရာယ်ရှိပါတယ်။အမိုက်တွေစုပုံလာရင်အမိုက်ပုံကို3-4နှစ်ကြာနေရာရွှေ့ပြောင်းပေးဖို့လိုအပ်ပါတယ်။ပြည်သူ့ကျန်းမာရေးမထိခိုက်အောင်အမိုက်ပုံပြဿနာကိုဘယ်လိုတိမ့်သိမ့်မယ်ဆိုတာကိုလည်းဆွေးနွေးကြပါလေ။ဒီကိစ္စဟာငွေကြေးကုန်ကျများတဲ့လုပ်ငန်းဖြစ်လို့ပစ္စည်းကုန်တိုးပြီးကောက်ခံမှုဆွေးနွေးကြပါလေ။ပြည်သူလူထုကတော့အခွန်ပိုပြီးပေးဆောင်ရတာကိုနှစ်သက်မှာမဟုတ်ပါဘူး။ဒါကြောင့်ပွင့်လင်းမြင်သာပြီးတာဝန်သိတဲ့အခွန်တော်စနစ်ကိုပြည်သူတွေနားလည်သဘောပေါက်ဖို့လိုအပ်ပါလေ။ပြည်သူယုံကြည်တဲ့စီပင်တရားစနစ်ဖြစ်လာအောင်လည်းလုပ်ဖို့လိုပါလေ။စီပင်သားရရုံးတွေဟာပြည်သူနဲ့တိုက်ရိုက်တိုက်တွေ့နေတာမို့ပုံမှုပွင့်လင်းမြင်သာတာဝန်ခံမှုရှိကြောင်းထားဝင်ပြနိုင်မှုလိုအပ်ပါလိမ့်ခင်ဗျာ
။ဥအောင်ခင်ရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုဥအောင်ခင်နဲ့အတူကိုညံဝင်းအောင်တင်ဆက်ပေးခဲ့တာပါရှင်။
အခုတော့တိုင်းရင်းသားဒေသတွေဘက်ကအခြေအနေကိုသိနိုင်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီရှင်။ထိုင်းခြေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြထားပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ KNU ထိန်းချုပ်နယ်မြေဖပုန်ခိုင်မှာ2019ခုနှစ်နှစ်စံပိုင်းမှာ KNLA တပ်မဟာငါနဲ့မြန်မာတပ်မတော်တို့ကြားတိုက်ခတ်မှုပြန်လည်ဖြစ်ပွားလာနေပါတယ်။ရခိုင်ပြည်သူတွေရဲ့အခက်အခဲတွေကိုဖြေရှင်းဖို့ရခိုင်အမျိုးသားညီညွတ်ရေးကော်မတီတရက်ဖွဲ့စည်းသွားမယ်ဆိုတာနဲ့ AOR မြေဆောင်ရေးကတာရေးအားလက်စစ်စီမံကိန်းပြန်လည်စတင်နိုင်ဖို့အစီအစဉ်ကိုကချင်နိုင်ငံရေးပါတီတွေကလက်မခံတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေဖပွန်ခရိုင်မှာ2019ခုနှစ်စာမိုင်းမှာပဲ KNU လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာငါးနဲ့မြမတပ်မတော်တို့အကြားပစ်ခတ်မှုနှစ်ကြိမ်ပြန်လည်ဖြစ်ပွားလာနေပါတယ်လက်ရှိဖြစ်လာတဲ့နှစ်ဖက်တင်းမာမှုတွေဟာတပ်မတ်နယ်မြေကျော်ဝင်မှုအနေဖြစ်လာတဲ့တင်းမာမှုတွေဖြစ်ပြီးအခုလ9ရက်နေ့မှာတစ်ကြိမ်17ရက်နေ့မှာတစ်ကြိမ်ပစ်ခတ်မှုဖြစ်လာတယ်လို့ KNU တပ်မဟာငါးရုံးထိုင်ဗိုလ်မှူးစောကလေးတို့ကဆိုပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်မတ်လကစတင်ပြီး KNU ထိန်းချုပ်နယ်မြေဖပွန်ခရိုင်မှာတပ်မတော်ဘက်ကလမ်းဝင်ရောက်ဖောက်လုပ်မှုကနေအစပြုပြီးနှစ်ဖက်မကြေလည်မှုတွေဖြစ်ပွားပြီးတဲ့နောက်မကြာခဏထိတွေ့ပစ်ခတ်မှုတွေရှိလာနေတာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်တွင်ရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းကျော်လွှားဖို့အတွက်အလွာတီးတီးကပုံကူတဲ့ရခိုင်မျိုးသားညီညွတ်ရေးကော်မတီတရမကြာမီဖွဲ့စည်းသွားမှာဖြစ်ပါတယ်။စန္ဒဝရီလ12ရက်နေ့ကစစ်တွေမြို့မှာရှိတဲ့ရခိုင်မျိုးသားပါတီ AMB ဗဟိုရုံးမှာအရက်ဖက်ဖွဲ့စည်းတွေပါတီကိုယ်စားလှယ်တွေနဲ့တန်ဃာတော်တွေနဲ့ပြုလုပ်တဲ့ဆွေးနွေးပွဲမှာအခုလိုရခိုင်မျိုးသားညီညွတ်ရေးကော်မတီတရဖွဲ့စည်းဖို့ဆုံရွက်ခဲ့ကြတာပါ။ဒီဆွေးနွေးပွဲမှာနိုင်ငံတော်သမ္မတရွန်ဦးစော်ထေးကနေသတင်းစာချင်းလင်းပွဲမှာရခိုင်ရေးနဲ့ပတ်သက်ပြီးပြောဆိုမှုတွေကိုသုံးထားခြင်းစစ်ဘေးဒုက္ခသည်တွေမူလနေရာမှာပြန်လည်ခြေချနေထိုင်ရေးနဲ့ရခိုင်ပြည်နယ်တွင်းငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့တွေကိုအထူးကထားဆွေးနွေးခဲ့တယ်လို့သက်ရောက်ခဲ့သူတွေကပြောပါရယ်ကော်မတီကိုရခိုင်မျိုးနယ်စုကပါတီတွေအရဖွဲ့ဖွဲ့စည်းတွေရခိုင်နိုင်ငံရေးပါတီတွေတန်ဃာတော်တွေအပါအဝင်တက်ကြွလှုပ်ရှားသူတွေနဲ့ဖွဲ့စည်းသွားကြမှာဖြစ်ပြီးရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့မြို့နယ်ကူစားပြုကော်မတီတွေကိုလည်းဖွဲ့စည်းသွားမှာဖြစ်ပါရယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အရှိတောင်ဖက်မှာရှိတဲ့လုံဝိုင်းရွာနဲ့နှမ်လောင်းရွာကြားမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်ဒေသခံလူထုနေရာကနေစွန့်ခွာခဲ့ရပါတယ်။ဇန်နဝါရီလ16ရက်မနက်9နာရီအချိန်ခန့်ကစတင်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ SSPP ရဲ့ပြန်ကြားရေးတင်ဆက်မျက်နှာဖြစ်တဲ့ SSPP Info Facebook မှာတော့ RCSS နဲ့ပြစ်ခတ်မှုဖြစ်ပွားတာဖြစ်ကြောင်းရေးသားဖော်ပြထားပါတယ်။လက်ရှိမှာတော့တီဘောမြို့နယ်နမ်မခေါ်ဖုန်ကြီးကျောင်းနွန်ကန်ဖုန်ကြီးကျောင်းတွေမှာစစ်ဘေးရှောင်အဟောင်းနဲ့အသည့်စုစုပေါင်း900ကျော်ရှိနေပါတယ်
။မွန်ပြည်တပ်ပါတီဥဆောင်ပြီးတန်ဃာတော်တွေနဲ့ဒေသခံတို့ပူးပေါင်းပြီးမူရေးစစ်ဆွဲကုသရေးနဲ့ပြန်လည်ထူထောင်ရေးစခန်းတစ်ခုကိုရေးမြို့နယ်ဝယ်စင်ကျေးရွာလေးမှာဖွင့်လှစ်သွားမယ်လို့မွန်ပြည်တပ်ပါတီသဘောခရိုင်ဥက္ကဋ္ဌနိုင်ငံထုံးကပြောပါတယ်။မူရေးစေဝါ30တူတွေဆိုရင်လူမျိုးဘာသာမရွေးလာရောက်အနိုင်ရင်လက်ခံသွားမယ်လို့နိုင်ငံထုံးကပြောပါတယ်။မွန်ပြည်တပ်ပါတီဟာအစိုးရတရားမဟုတ်တဲ့အတွက်မူရည်ဆွေးဆွဲကုသရေးနဲ့ပြည်လဲထူထောင်ရေးစီမံကိန်းအကောင့်ထဲဖွင့်နိုင်ဖို့အတွက်ကိုမွန်တန်ကတော်တွေနဲ့ပြည်သူတွေကူညီထောက်ပံ့ပေးမှုနဲ့မြို့နယ်စစ်ကြေးရွာစစ်တို့ကိုအဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့သူကဆိုပါတယ်။မူရည်ဆွေးဖြတ်သူတွေအနေနဲ့မူရည်ဆွေးဝါးပြတ်သွားပြီးဆိုရင်သူတို့ဘဝပြန်လဲထူထောင်ရေးအတွက်အသက်မွေးဝန်းကြောင်းအသက်ပညာတစ်ခုခုကိုတင်ပေးဖို့အစီအစဉ်ပေးမှာဖြစ်ပြီးဒီစီမံကိန်းအတွက်လိုအပ်တဲ့ငွေကြေးနဲ့ရည်ရှိရက်တည်နိုင်ရေးအတွက်ကိုရင်းမြုပ်နယ်မှာရှိတဲ့မွန်ဖုံးတော်ကြီးကျောင်းတွင်နဲ့ချိတ်ဆက်ထားတယ်လို့တံမြူစီယမ်မြို့ဟန္တာသောကျောင်းဆရာတော်ဗတ္တန္တတီလဝန္တကမိတ်ကြားပါရယ
်ရင်းမတော်တဆမှုပုံမှန်များပြားလာနေတဲ့မွန်ပြည်နယ်မှာစီးမဲ့ကမ်းမဲ့မော်တော်ယာဉ်တွေကိုလင်းယုံစီမံချက်ဆိုပြီးဇန်နဝါရီလ15ရက်နေ့ကနေစတင်ဖမ်းဆီးအရေးယူမှုတွေပြုလုပ်နေပါတယ်စတင်ဖမ်းဆီးတဲ့ရက်မှာဆိုရင်တပြည်နယ်လုံးမှာမော်တော်ယာဉ်အစီး400ကျော်ဖမ်းဆီးရမိထားတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးအရေးယူမှုမပြုတ်ခင်မှာမော်တော်ယာဉ်မောင်းနှင်စီးနှင်းသူတွေကိုလိုက်နာဖို့အတွက်ဆိုပြီးလိုင်စင်မဲ့ယာဉ်တွေမောင်းနှင်စီးနှင်းခြင်းမပြုတ်ဖို့မော်တော်ယာဉ်တွေတတ်မှတ်မိုင်နှုံးထက်ပုံမ
ောင်းရန်စတဲ့အချက်ဆက်ချက်စီကမ်းချက်တွေကိုလည်းမွန်ပြည်နယ်အစိုးရကထုတ်ပြန်ထားပါတယ်။စီကမ်းမဲ့မော်တော်ယာဉ်တွေကို2015မော်တော်ယာဉ်ဥပဒေနဲ့အညီတရားစွဲဆိုအရေးယူသွားမှာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အယောက်ဒီမြေဆုံရေကာတာရေအားလျက်စစ်စီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်တပ်မှမစ္စတာဟုန်နျန်ကနေကချင်ပြည်နယ်ခီးစဉ်တွင်ကချင်နိုင်ငံရေးပါတီဘာသာရေးအသင်းဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံမှုမှာဖိအားပေးပြောဆိုခဲ့တာပါ။ကချင်နိုင်ငံရေးပါတီအနေနဲ့ကတော့ရေကာတာတိဆောက်ရေးကိုလက်မခံဘူးလို့လည်းထုတ်ပြန်ထားပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်။
ကချင်နိုင်ငံရေးပါတီသုံးပါတီအနေနဲ့မြစ်ဆုံရေကာတာတိဆောက်ရေးကိုလက်မခံဘူးလို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ
်အဓိကကတော့ကျွန်တော်ကဒီဟာလူထုသဘောထားအတိုင်းပဲဖြစ်ပါလိမ့်မယ်ကချင်ဒီမိုကရက်တစ်ပါတီပဲရှိရပေါင်းစည်းရေးပါတီကကျွန်တော်ရဲ့သဘောထားတော့ဒီမြစ်ဆုံရေကာတာနဲ့ပတ်သက်လာရင်တော့မူကတော့ကျွန်တော်မပြောင်းပါဘူးအမြဲတမ်းမြစ်ဆုံရေကာတာနဲ့ပတ်သက်လာရင်တော့ကျွန်တော်ဒီဟာကိုဆက်လက်ဒီဆောက်ခွင့်တော့ကျွန်တော်ပေးလို့မရှိပါဘူး။ပြည်သူလူထုရဲ့သဘောထားအတိုင်းမဖြစ်ပါလိမ့်မယ
်။ကချင်ပူပေါင်းရေးပါတီ၃ခုဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTP ၊ကချင်ဒီမိုကရက်တစ်ပါတီ KDP နဲ့စီလုံးညို့ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ် UDPKS တို့ကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးဇန်နဝါရီလ14ရက်နေ့သဘောထားထုတ်ပြန်ခဲ့ကြပါတယ်။တရုတ်တမ်မမစ္စတာဟုန်လျန်နဲ့ကချင်နိုင်ငံရေးပါဘာသာရေးအသင်းဖွဲ့သူနဲ့ဒီဇင်ဘာ29ရက်နေ့တွေ့ဆုံပြီးမြစ်ဆုံစီမံကိန်းပြန်လည်စတင်နိုင်ရေးမှာကချင်အဖွဲ့အစည်းတွေကကန့်ကွက်တာမရှိဘူးလို့ထုတ်ပြန်ပြီးအခုလိုသဘောထားတံပြန်ထုတ်ပြန်ခဲ့တာပါဒါပေမဲ့ဒီခီးစင်နဲ့ပတ်သက်ပြီးတရုတ်တန်ယွန်းကဇန်နဝါရီလ13ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ကချင်နိုင်ငံရေးပါတီတွေရဲ့ပြောကြားချက်တွေကိုဖော်ပြရမှာအမှန်တကယ်ဆွေးနွေးခဲ့တာနဲ့ကွဲလွဲမှုရှိနေတယ်လို့ဥကွန်ကောင်အောင်ခန်းကပြောပါတယ်
အချက်၃ချက်ပြောပြပါတယ်ပထမအချက်ကတော့မြစ်ဆုံရေကာတာတည်ဆောက်လို့မတည်ဆောက်ဘူးဆိုရင်ဒီ investment ဒီအတိမဝင်လာတော့ဘူးဆိုတဲ့ဟာပြောတယ်ဒုတိယအချက်ကတော့ဒီဒုတိယအချက်ကတော့investment လုပ်တဲ့လူတွေကစိတ်ဆိုးနေတာပေါ့နော်တတိယအချက်ကတော့ဒီလက်ကြီးထောင်းပေါက်ဖော်တွေဖြစ်တဲ့ပမာနဲ့တည်ုပ်တွေကဒါကြောင့်ကနေ့တိတိကျင်းခံမိမှနေတယ်ဆိုတဲ့ဟာကိုလည်းပြောပြပါတယ
်။ကချင်ပြည်နယ်အတွင်းလှုပ်ဆောင်မဲ့စစ်မှုစီမံကိန်းတွေနဲ့ပတ်သက်ပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိမှသာဆောင်ရွက်ရမယ်ဖြစ်ကြောင်းကချင်ပူပေါင်းပါတီ၃ခုကပြောပါတယ်။ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဖွဲ့ BCG ကဦးဆန်အောင်ကလည်း
ဒီကတော့ခုခုဆင်တို့အမျက်ထုတ်ဖို့ပဲတောင်းကြည့်နေတာပါပဲခင်ဗျ။အမှန်ကငြိမ်းချမ်းရေးရတယ်ဖြစ်စေမရတယ်ဖြစ်စေဒီမြေဆုံစီမံကိန်းကရပ်ဆိုင်းရမှာဖြစ်တယ်။တက်ဆိုင်ရာအာဏာပိုင်တွေကတော့သူကငင်းချမ်းရင်မြသေးလို့ဆိုတဲ့အကြောင်းပြချက်တွေရှိလို့ကိုကငင်းချမ်းရင်အလားလာကောင်းပြီပဲ။ဒါကိုပြန်စမယ်ဆိုတဲ့အနေအထားမျိုးနဲ့အဲ့ဒီကအချိန်ကိုက်အနေနဲ့ဟိုအမျက်ထုတ်တဲ့အနေနဲ့အဲ့လိုပြန်ဖြစ်အားပေးလာတယ်လို့ကျွန်တော်မြင်ပါတယ်။
မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူတွေရဲ့ကန့်ကွက်မှုကြောင့်သမရဦးစိမ့်စိန်လက်ထက်ကစလို့ဒီကနေ့ချိန်ထိရပ်ဆိုင်းခဲ့ရမှာNLD အစိုးရလက်ထက်မှာတပံစီမံကိန်းနဲ့ပတ်သက်ပြီးလှုပ်ဆောင်ဖို့သတင်းတွေထွက်ပေါ်လာခဲ့တာပါမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရအနေနဲ့သဘောထားချပြတာမျိုးတော့မတွေ့ရသေးပါဘူ
းဆက်ပြီးတော့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL တို့စီရင်တင်မာမှုတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေရတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်နောက်မွန်အုပ်စုမိုက်ပုတ်ရွာပန်းပိရွာနဲ့နောင်ချိုရွာကဒေသခံတွေဟာနေရက်ကိုပြန်ကြဖို့ရလခတိုင်းကနေဆင့်ဆိုညွန်ကြတာကြောင့်နေရက်ကိုတချို့တို့ဝက်ပြန်သွားကြပြီဖြစ်ပါတယ်။အသေးစိတ်သိရအောင်လို့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်အရှိတောင်ဖက်မှာရှိတဲ့မိုက်ပုတ်ရွာပန်ပိရွာနောင်ချိုရွာကဒေသခံလူထု900ခန့်ဟန်မိုင်းပန်မြို့ရင်းကို၎င်းတန်လွင်အရှိချမ်းကို၎င်းလင်းခင်းမြို့ရဲကို၎င်းထွက်ပြေးတင်းရှောင်ခဲ့ကြပါတယ်။ရက်တရပတ်လောက်အကြာနေရက်စွန့်ခွာခဲ့ကြတဲ့စစ်ဘေးရှောင်တွေကိုနေရက်ပြန်ကြဖို့ရလခတိုင်းမူးကစစ်ဆုံညွန်ကြတာကြောင့်လင်းခင်းမြို့ကိုရောက်ရှိနေတဲ့စစ်ရှောင်80ကျော်ဟာဇန်နဝါရီလ13ရက်နေ့ကနေရက်ကိုပြန်သွားကြပြီလို့စစ်ရှောင်ကိုညရဲမှာပါဝင်တဲ့မိုင်းပန်ဒေတာခန်ဆိုင်လုံကရှမ်းပါသားနဲ့အခုလိုပြောပါတယ
်။အာမိုးနဲ့ကမင်းဘယ်တော့ချစ်ချစ်ရတာဆိုင်တပ်ပြီမှာ
လင်းခေးရောက်နေတဲ့ရှစ်ရှောင်85ရောက်ကိုရလခတိုင်းကစစ်ကား9စီးနဲ့ဇန်နဝါရီ14ရက်နေ့တုန်းကတွားတယ်လာပါတယ်။ တန်လွင်စစ်ချမ်းပဲရောက်နေတဲ့ရွာသားတချို့ကိုတော့ဒီတရက်နေ့အတွင်းကဝတ်တက်တွေတန်လွင်မြစ်တာဆန်းတရာအထိလာပို့မယ်လို့ကြားရပါတယ်အခုတော့မိုက်ပုတ်ပတ်မှာစီရီတင်းမှမရှိတော့ပါဘူးပြည်နယ်လိုတက်တွေကလည်းဒီတရက်နေ့အတွင်းပြန်ဆုတ်သွားမယ်လို့ကြားတိရပါတယ်အဖက်မှာခုလောလောဆယ်ဆွေးရတတ်ရှိတယ်ရွာပင်ဘက်တော့ပိုင်းဘက်မှာတော့
RSS တက်တွေရှိပါတယ်တိရခါလို့ထုတ်ခုနှစ်ဆယ်ခန့်ဟာဇန်နဝါရီလပထမပတ်ကလင်းခင်းမြို့ကိုရောက်ရှိခဲ့ကြတာပါတိုက်ပွဲတွေမဖြစ်ဘဲနဲ့ဘာကြောင့်ထွက်ပြေးလာကြသလဲဆိုတာကိုတော့လင်းခဲရောက်နောင်ချိုရွာကဆရာတော်တပါးကအခုလိုပြောပါတယ်စစ်ဖြစ်လို့ရှင်းလာတာလို့နောင်ချိုရွာတိစစ်ဖြစ်တာလည်းနေကြပြီတုံးလေးခါဖြစ်ပြီအရှေအဲ့လေးကောက်တယ်အရှေအဲ့လေးအဆန်နေပါလေတောင်းတယ်ကလေးကောက်တာက ဘင်းမစားတဲ့လူတွေစားတယ်စစ်မိတယ်ခန်းတယ်ကိုယောက်ပါသွားတယ်အဲ့မှာတပည့်ဖြီးတော့ဟိုဖွဲ့တယ်လေးတက်လာတယ်
ဒီလိုပြောဆိုချက်နဲ့ပတ်သက်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကရှမ်းဘာသာနဲ့အခုလိုပြောပါတယ်
ခေပါခေါပါဘုံမှန်သူပြောနေလားဟေးပါဟုတ်ကဲ့ဆေးကနော်ဟုတ်က
ဲ့ RCSS ကနေတတတက်ကောက်တာမရှိခဲ့ဘူးအဲ့လိုလှုပ်ကြံပြီးပြောဆိုရေးသားတာဖြစ်တယ်ဘယ်လိုကနေတိုက်ပွဲဖြစ်လာရဲဆိုတာတော့ပိုးတပ်ဖွဲ့ဝင်၄-၅ယောက်အပြသားဝတ်နဲ့ရွာထဲဝင်လာပြီးသွာလာလှုပ်ရှားတယ်ကျွန်တော်တို့လူတွေသွားစစ်ကြည့်တော့ပြေခတ်မှုစတင်ဖြစ်ပွားခဲ့တာပါအဲ့ဒီနောက်ပိုင်းကျွန်တော်တို့လူတွေစုပ်ပေးလိုက်တယ
်မိုင်းမှန်မြို့နယ်ပန်ပိရွာဖက်မှာပြီးခဲ့တဲ့2018နှစ်နောင်ပိုင်းကတည်းကစပြီးအပြစ်ရအတူတကွလက်မှတ်ရေးထိုးထားတဲ့ RCSS နဲ့ PNLO တို့အကြားပြစ်ခတ်တိုက်ခိုက်မှုစစ်ရေးတင်းမာမှုတွေဖြစ်ပွားလာခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်မျိုးသားအစည်းအရုံးထိန်းချုပ်နယ်မြေဖားပွန်ခရိုင်မှာ2019နှစ်စံပိုင်းမှာ KNLA တပ်မဟာ9နဲ့မြမတပ်မတော်တို့အကြားပြစ်ခတ်မှု2ကြိမ်ပြန်လည်ဖြစ်ပွားလာနေပါတယ်။ရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းကျော်လွှားဖို့အတွက်ရခိုင်အမျိုးသားညီညွတ်ရေးကော်မတီတရက်မကြမီဖွဲ့စည်းသွားဖို့စီစဉ်နေပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေအပြင်အပတ်စဉ်အစီအစဉ်တွေကို burmese.voanews.com မှာအသံနဲ့ရောစာသားနဲ့ပါဖော်ပြပေးပါတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာVOA Burmese News Facebook page နဲ့ YouTube website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါတယ်။ VOA အစီအစဉ်တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ burmese@voanews.com ကို email ပို့ပြီးတော့တောင်းယူနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းကနေပြီးတော့နောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါအောင်မယ်ရှင်။
ကျူရနိုင်ငံမြောက်ပိုင်းမန်ဘက်မြို့ကစားသောက်ဆန်38မှာအထူးခံဘုံခွဲသမားတူရဲ့တက်ခတ်မှုကြောင့်အမေရိကန်နိုင်ငံသား၄ဦးသေဆုံးသွားပါတယ်။တက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့တွေစီးရီးယားကနေပြန်လည်ရုပ်သိမ်းတဲ့အခါကြုံရမဲ့အလားအလာတွေပေါ်မှာလည်းမိခွန်းတွေထွက်ပေါ်လာနေတာပါ။ ISIS စစ်သွေးကြောအဖွဲ့ကတော့မနေ့ကတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသလိုကြေညာခဲ့သလိုတက်ခတ်သူကစီးရီးယားနိုင်ငံသားအဖွဲ့ဝင်တူဖြစ်ပြီးကင်းလည်နေတဲ့အမေရိကန်ညွန်မောင်းတပ်ဖွဲ့တွေကိုပြစ်မှတ်ထားခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ဆိုရရန်ရတချို့ရဆိုင်ထားရတာတွေဆုံးသက်ပြီးဒီတစ်ပတ်ထဲအခြေအနေတွေပုံမှန်ပြန်ဖြစ်မလာဘူးဆိုရင်တော့တမတ်တော်နဲ့ထရန့်နဲ့စီစဉ်ထားတဲ့နိုင်ငံတော်ခြေပြမင်ငုံပြောကြားမယ့်ရက်ကိုရွှေ့ဆိုင်တာဒါမှမဟုတ်စာနဲ့ပဲထုတ်ပြန်တာတမတ်အင်ဗျူတော်ကနေပြောကြားတာမျိုးလုပ်တဲ့အကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကမနေ့တုန်းကပဲပြောလိုက်ပါတယ်။နေ့စဉ်နိုင်ငံတော်ခြေပြမင်ငုံကိုဇန်နဝါရီလ29ရက်နေ့မှာပြောကြားဖို့စီစဉ်ထားပေမဲ့လွန်ကျော်ရေးအခြေအနေရစိုးရိမ်စရာတွေရှိနေတယ်ဆိုပြီးအောက်လွတ်တော်ဥက္ကဋ္ဌကပြောဆိုထားတာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေယာမနေ့တုန်းကလွှတ်တော်မှာသူ့ပေါ်ယုံကြည်မှုရှိအဆိုတင်သွင်းတာခံခဲ့ရပေမဲ့မဲခွဲဆုံးဖြတ်ရမှာတော့အနိုင်ရသွားပါတယ်။ဗြိတိန် EU ကနေနှုတ်ထွက်ရေးသဘောတူညီချက်ကိုလွှတ်တော်ကတခဲနဲ့ကန့်ကွက်မဲ့ပေးလိုက်ပြီးနောက်တစ်နေ့မှာပဲအတိုက်ခံပါတီကဝန်ကြီးချုပ်ပေါ်ယုံကြည်မှုရှိအဆိုတင်သွင်းထားတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုသွားမဲ့မြောက်ကိုရီးယားထိပ်တန်းအရာရှိတယောက်ဟာတရုတ်နိုင်ငံပေကျင်းမြို့တော်ကိုဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရုံးဝသတင်းကဖော်ပြပါရယ်မြောက်ကိုရီးယားအစိုးရအရာရှိကင်ဂျွန်းချိုဟာတရုတ်နိုင်ငံက Air China လေးရောင်းလိုက်တဲ့ဒီနေ့နောက်မှဝါရှင်တန်ကိုရောက်လာလိမ့်မယ်လို့မျှော်လင့်ထားပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိသလိုနောက်ပိုင်းအင်ပီယိုမှာသမ္မတထရန့်ကိုနှုတ်ဆက်ဖို့လည်းစီစဉ်ထားကြပါရယ်
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်တွင်ဦးကြည်ညာပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voided Sonic ဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် bamis@voanews.com ကို email ပို့ပေးနိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားပေးနိုင်ကြပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျန်းမာစိတ်ချမ်းသာပါစေ။ကျမဆုမြတ်မော်ပါရှင်။
This program has come to you from the Voice of America, Washington.